Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသွတ်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်တွန်းလွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေမှာတော့အမေရိကန်နယ်စပ်လူမျိုးရေးအာဏာပိုင်တွေထိမ့်သိမ်းထားစဉ်ထပ်မံတည်ဆုံသွားတဲ့ဂွတ်တီမာလာနိုင်ငံကကလေးငယ်အတွက်မိသားစုတွေနဲ့မိတ်ဆွေတွေဝမ်းနွယ်ပူဆွေးနေပါတယ်။ဆူနာမီရေလင်းတန်ခံရတဲ့အင်ဒိုနီးရှားဒေသခံတွေကိုအရေးပေါ်အကူအညီပေးချိုးဖောက်မှုတွေဟာမိုးပြင်းထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေကြုံနေရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့နန်းလောင်နဲ့တူညီညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြည်နာဆင်ရမယ့်သတင်းလှော်ရီမှာတော့အခြေခံပညာသင်ယူညွှန်တဲ့မူလာရန်အဆင့်ဇရိတနဲ့ပြည်သူနီတိသင်ခန်းစာမှာစကလုံးတချို့ကလူမျိုးဘာသာခွဲခြားဆက်ဆံပုံရတဲ့အဓိပ္ပာယ်တွေပါဝင်နေလို့ပညာရေးစနစ်ကိုပြန်ပြီးသုံးသပ်ပေးဖို့အရက်ဖက်လူမှုအဖွဲ့အစည်းတရားကျော်ကသမရဥဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်
Federal Democracy နိုင်ငံတော်ကြီးဖြစ်ဖို့အတွက်ကိုအင်တိုင်းအားလိုက်နဲ့လုပ်နေတဲ့ဒီမှာဒီစာကြောင်းတစ်ကြောင်းလေးကလည်းအရာအားလုံးကိုဖျက်ဆီးပလိုက်သလားလို့ခံစားမိတယ်ပေါ့နော်
အင်ဂျင်မေဟိန်ဒူအမျိုးသမီးများကွန်ရက်ပြောခွင့်ရှိသူဒေါက်ကက်လင်းသိန်းပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီကြောင်းနဲ့အတူအထူးစီစဉ်ဖြစ်2018တနှစ်တာထိတ်တန့်ရောက်နိုင်ငံတကာသတင်းစုစည်းတင်ပြချက်ကိုလည်းနားဆင်ရပါမယ်သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်နယ်စပ်လူမျိုးရေးအာဏာပိုင်တွေထိမ့်သိမ်းထားစဉ်ထပ်မံတည်ဆုံသွားတဲ့ဂွတ်တီမာလာနိုင်ငံကကလေးအတွက်မိသားစုတွေနဲ့မိတ်ဆွေတွေဝမ်းနဲ့ပူဆွေးနေပါတယ်အသက်9နှစ်အရွယ်မင်းကလင်းငယ်တူကိုဂွတ်တီမာလာကခြေရွာတစ်ခုမှာတချိုးခဲ့တဲ့ခရစ်မတ်နေ့ညသကောင်းကျော်အချိန်မှာပဲအသက်10နှစ်အရွယ်ဖိလစ်ကောမက်စ်အလွန်ဆိုဟာလည်းနယူးမက္ကဆီကိုပြည်နယ်ကဆေးရုံပေါ်မှာတည်ဆုံသွားတာပါအမေရိကန်ကောက်ခွန်နဲ့နယ်စပ်လူမျိုးရေးဌာနအရာရှိတွေကတော့တည်ဆုံသူကလေးငယ်နဲ့ဖခင်ဖြစ်သူတို့ကိုထိန်းသိမ်းထားစဉ်တင်းလာနေမှာကလေးငယ်နေထိုင်မကောင်းတဲ့လက္ခဏာကိုတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်။အေးမိပြီးပြားနာနေတဲ့ကလေးငယ်ကိုဆေးပေးပြီးပြန်လွတ်ပေးခဲ့တဲ့အကြောင်းလည်းဆရာဝန်တွေကပြောပါတယ်။ဒါပေမဲ့လည်းတင်းလာနေညဘက်မှာပဲကလေးငယ်ကကိုယ်လက်မအီးမသာဖြစ်ပြီးဟော့အန်ရာကဆေးရုံကိုပြန်ပို့ခဲ့ရပြီးတကောင်းကျော်ချိန်မှာပဲတည်ဆုံသွားခဲ့တာပါ။ဒီဆုံးတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပဲအကောက်ခွန်နဲ့နေဆက်လုံရင်းအာဏာပိုင်တွေကတော့လွတ်လပ်တဲ့စုံစမ်းမှုတွေနဲ့စနစ်တကျစစ်ဆေးသွားမယ်လို့ကြေပေးထားပါတယ်စုံစမ်းစစ်ဆေးနိုင်မှုအတွက်လည်းအမေရိကန်အမေမြေလုံရင်းဝန်ကြီးဌာနနဲ့ဂွတ်တီမာလာအစိုးရတို့ထံခွင့်ပြုချက်တောင်းခံထားတာပါမချသေးရင်ရက်တွေအတွင်းတည်ဆုံးမှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့အကောက်ခွန်နဲ့နေဆက်လုံရင်းတာဝန်ရှိသူတွေကထိမ့်သိမ်းထားသူတွေရဲ့အသက်10နှစ်အောက်ကလေးတွေကိုအဓိကထားပြီးကျန်းမာရေးစစ်ဆေးမှုတွေကိုလည်းစတင်ဆောင်ရွက်နေပါတယ်
အမေရိကန်အစိုးရရန်ရလက်ပတ်မှုတချို့ရပ်ဆိုင်ထားရတာတိကနေဘုတ်ထုံးနေမှာ၅ရက်မြောက်ရောက်လာချိန်မှာအမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးအတွက်သမ္မတဒေါ်နယ်ထရမ့်တောင်းထားတဲ့ဘတ်ဂျက်ကိစ္စအဆင်ပြေမဲ့အခြေအနေတွေတော့မတွေ့ရသေးပါဘူးပြည်ပမှာတာဝန်ကျနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကသစ်နှုတ်ဆက်စကားပြောကြားတဲ့အချိန်မှာဒီကိစ္စကိုလည်းသမ္မတထရမ့်ကထည့်သွင်းပြောကြားသွားပါတယ
် I can't tell you when the government's going to be open I can tell you it's not going to be open until we have a
အစိုးရရန်ညားတွေတချို့ရက်ဆိုင်ထားတွေပြတော့ဆုံးသတ်မယ်ဆိုတာသူ့အနေနဲ့မပြောနိုင်ကြောင်းဒါပေမဲ့နေဆက်တိုင်းပဲဖြစ်ဖြစ်နေဆက်ချန်စီယိုပဲဖြစ်ဖြစ်ဘလိုပဲခုကော်တီအတွက်သူတောင်းထားတဲ့ဘတ်ဂျက်မရမချင်းအစိုးရလုံငန်းတချို့ကိုဆက်ပြီးတော့ရက်ဆိုင်ထားမှာဖြစ်တယ်လို့အင်ဖီရောအိုဗာယွန်ဟန်ကနေတမရကပြောဆိုသွားတာပါအစိုးရရန်ညားလေးပုံတစ်ပုံရက်ဆိုင်ထားတဲ့အတွက်အလုံးမစင်းကြတဲ့ပြည်တော်စုအစိုးရဝန်ထမ်းထောင်ပေါင်းများစွာဟာလည်းတိုင်းဆောင်မဲ့ကိစ္စကိုထောက်ခံတယ်လို့တမရထရမ့်ကပြောပါတယ်ဒါပေမဲ့အဲ့ဒီလိုပြောဆိုမှုအတွက်တမရမှာခိုင်လုံတဲ့အထောက်အထားပြရစရာတော့မရှိပါဘူး
ဆူနာမီရေလဲနေကြောင်ပြီးခဲ့တဲ့သတင်းပတ်တဲ့လူပေါင်း429ယောက်တည်ဆုံခဲ့တဲ့အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းကအလန့်ဝေးတဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်ကူညီပေးချိုးဖောက်မှုတွေဟာမိုးပြင်းထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေကြုံနေရပါတယ်။မိုးတိထန်စွာရွာသွန်းမှုကြောင့်လမ်းတွေပြတ်တန်းသွားလာလို့မရနိုင်တဲ့အထိဖြစ်နေရပြီးဆယ်ရန်များကြီးတွေနဲ့အရေးပေါ်ကူညီပေးရဖို့သွားတဲ့ရင်နှန်းတွေလည်းခီးမဆက်နိုင်ပဲဖြစ်နေရတာကြောင့်အရေးပေါ်ထောက်ပံ့နေပေးနိုင်မှုနဲ့ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်မှုအာဏာပိုင်တွေကရဟယင်တွေဆေးလွတ်နေရပါတယ်။စနေနေ့မှာတော့လည်းဂျာဗာကျွန်းနောက်ဘက်နဲ့ဆူမတ်ထရာကျွန်းတောင်ပိုင်းဒေသတွေမှာဆူနာမီရေလိုင်းတန်ခံခဲ့ရတာဂျာဗာကျွန်းနဲ့ဆူမတ်ထရာကျွန်းတွေကြားကစွန်ဒါရေလက်ကြားမှာတည်ရှိတဲ့အနက်ကာရာကတိုဝါမီးတောင်ပေါက်ကွဲရတာကနေနောက်ဆက်တွဲရေရောက်မြေပြိုကျမှုတွေကြောင့်ဖြစ်ခဲ့ရတာလို့လည်းခန့်မှန်းချက်တွေထွက်ပေါ်နေပါတယ်ဆူနာမီရေလိုင်းတန်ကြောင့်လူပေါင်း1500နီးပါးဒဏ်ရာရရှိခဲ့ပြီး150လောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်နဲ့ချီရဲ့လူတွေလည်းအိုးအိမ်ဆုံးခွာခဲ့ရတာပါ မိတော်မှာလှုပ်ရှားမှုတွေရှိနေစေဖြစ်ပြီးပြည်နယ်ပြည်မှာဒီရေလိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ချိန်ဆူနာမီအန္တရာယ်ရှိတာကြောင့်ဒေသခံတွေကံယူရာဒေသတွေနာမသွားကြဖို့လေအာဏာပိုင်တွေကတတိပေးထားပါတယ်
ဂျပန်နိုင်ငံကရှင်းနေတဲ့စီးပွားဖြစ်ဝေလာငါဖန်ဆီးမှုတွေပြန်လည်ဆက်တင်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။ဝေလာငါဖန်ဆီးမှုကိုဆန့်ကျင်နေကြတဲ့နိုင်ငံတွေပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့ဆဲဆူနှစ်နှစ်ချီအခြေတင်ဖြစ်နေတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုအစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါကဒီကနေ့ပဲကြေညာလိုက်တာပါ။နိုင်ငံတကာဝေလာငါဖန်ဆီးမှုဆိုင်ရာကော်မရှင် IWC ကနေဇွန်လ30ရက်နေ့မှာတရားဝင်နှုတ်ထွက်ပြီးတော့ဇူလိုင်လမှာစီးပွားဖြစ်ဝေလာငါဖန်ဆီးမှုတွေပြန်လည်ဆက်တင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဝေလာငါဖန်ဆီးမှုကိုတော့ဂျပန်နိုင်ငံရဲ့ရေးပိုင်နဲ့နဲ့အထူးစီးပွားရေးဆောင်နဲ့မြင်တွေ့မှာတာဆောင်ရွက်တော့မှာဖြစ်ပြီးအနာတိကဒေတာမှာနှစ်စဉ်ဖန်ဆီးမှုတွေကိုအဆုံးသတ်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့ငါအစည်းအဝေးပွဲအတွင်းစီးပွားဖြစ်ဝေလာငါဖန်ဆီးမှုတွေပြန်လည်ဆက်တင်ခွင့်ပြုဖို့ရှောက်ထားချက်ကိုပယ်ချခံခဲ့ရပြီးတဲ့နောက်ဂျပန်နိုင်ငံက IWC ကနေနှုတ်ထွက်လိုက်တာပါ။နိုင်ငံကပတ်ဝန်းကျင်ထိတ်လေးရေလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Greenpeace ကတော့ Commission ကနေဂျပန်နိုင်ငံနှုတ်ထွက်တာဟာပင်လယ်ဓမ္မတရားတွေနဲ့ရေသတ္တဝါတွေကိုအနာဂတ်အတွက်ထိန်းသိမ်းရမယ့်တဝန်ကိုပြက်ကွက်ရာရောက်ရုံသာမကနိုင်ငံကအတိုင်းဝိုင်းကိုဆက်ညံရောက်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ IWC ကတော့ဝေလာငါကောင်ရင်ရော့ကျလာနေတဲ့အတွက်1986ခုနှစ်ကစလို့စီးပွားဖြစ်ဝေလာငါဖန်ဆီးမှုကိုတားမြစ်ထားပါတယ်တားမြစ်ချက်တွေမှာချွင်းချက်အဖြစ်ခွင့်ပြုထားတဲ့သိပ္ပံပညာသူတေသနာလေးလာမှုတွေကိုအကြောင်းပြုပြီးတော့ဂျပန်နိုင်ငံကအနာတိကဒေသမှာဝေလာငါတွေကိုဆက်လက်ဖန်ဆီးနေတာကိုလည်းဆိုင်တွေမှာဝေလာငါအသားတွေရောင်းချနေတာတွေ့ရှိထားကြတာပါပဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတော့အနာတိကဒေတာအထိတင်မော်တွေဆီလို့ပြီးဂျပန်ဝေလာငါဖန်တင်မော်တွေကိုဟန်တာနောက်ရှက်ဖို့ဂျိုဘန်နဲ့အထိဖြစ်ခဲ့ပါတယ်
ဒီရီအမေရိကန်တန်ညဘက်မြန်မာဘက်သာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ရွက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ ဒီရီအမေရိကန်တန်မြန်မာဘက်အစီအစဉ်ရဲ့ပေါ်တူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထင်ရှားတဲ့တရုတ်နိုင်ငံသားလူခွင့်ရရှိနေတယောက်ကိုနိုင်ငံတော်အာဏာတိပါမှုနဲ့ဒီကနေ့ရုံးထုတ်စစ်ဆေးဖို့စီစဉ်ခဲ့ကြပါတယ်900ခုနှစ်နှစ်မှုလို့ခေါ်ဝေါ်ကြတဲ့2015ခုနှစ်ဇူလိုင်လ9ရက်နေ့ကအတိုက်ခံတွေပေါ်အစိုးရကအကြီးကျယ်နှင်းနှင်းမှုတွေအတွင်းရာနဲ့ချီရဲ့လူခွင့်ရလှုပ်ရှားသူတွေရှိနေတယ်ထဲမှာဝန်ကွမ်ချန်လည်းဖမ်းဆီးခံခဲ့ရတာပါသူဟာတရုတ်ကွန်မြူနစ်အစိုးရကတားမြစ်ထားတဲ့ဖလန်ကောင်ဘာသာရေးအဖွဲ့ကအဖွဲ့ဝင်တွေအတွက်ဥပဒေကျိုးဆောင်ပေးသူဖြစ်နေလဲထင်ရှားပါတယ်နိုင်ငံမြောက်ပိုင်းကတရင်ချင်းမြို့မှာအမှုကိုကြားနာမဲ့တရားရုံးပြင်ပမှာတော့ဒီနေ့စောပိုင်းကဒါဇင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုလုံခြုံရေးချထားခဲ့ပါတယ်။သတင်းတောက်တွေအမေရိကန်နဲ့အနောက်နိုင်ငံကတန်တမန်တွေကိုတော့တကယ်ပဲကြားနာမဲ့တရားခွင်ဖြစ်တာကြောင့်တရားရုံးနဲ့ဝန်ကြီးမပေးနိုင်ကြောင်းအတည်ပြုထားတာပါ။လူခွင့်ရရှိနေဖန်စီထင်းထင်းခံခဲ့ရတာကိုကန့်ကွက်ဆန္ဒပြခဲ့တဲ့ရန်ချွန်လင်းဆိုသူကိုတော့ရဲတွေကထင်းထင်းခဲ့ပါတယ်။တရားခွင်ကိုတက်ရောက်နားထောင်ဝင်မပေးဘဲပြင်းချင်းမြို့တော်ကတက်ခန်းဝင်သွားမှလုံခြုံရေးတပ်ဖွဲ့တွေစောင့်ချက်နေတယ်လို့လည်းဖန်စီကန်ရှိနေရဲ့ဇနီးဖြစ်သူလီဝမ်စုကပြောဆိုထားပါတယ်
။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်သွယ်ထားတဲ့မြင်းထားလန်ခင်မြောင်ပြုပြင်ဆောင်ရွက်မဲ့စီမံကိန်းကြီးကိုစတင်မဲ့အခမ်းအနားတစ်ခုဒီကနေ့ကျင်းပပါရယ်။ကိုရီးယားကျွန်းဆွယ်အရှိဖက်ကန်ယူရန်တလျှောက်ဖောက်လုပ်ထားတဲ့မြင်းထားလန်တွေကိုနှစ်နိုင်ငံပူးပေါင်းဆစ်ဆီပြီးမှဒီအခမ်းအနားကိုကျင်းပတာပါ။တဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ဆွေးနွေးပွဲတွေကိုနှစ်နိုင်ငံစလုံးကလိုလိုလလရှေ့ဆက်ကျင်းပခြင်းနဲ့သဘောဆောင်တယ်လို့ပြန်လည်ပေါင်းစည်းရေးဆိုင်ရာအက်ဂျူအင်စတီကျူတ်ကပါမောက်ခဂျွန်လေးဂျင်းကပြောပါရယ်။နှစ်နိုင်ငံကြားအခြေအနေတွေဟာအေးခဲနေတဲ့ရင်းမြစ်တာပြင်နဲ့တရံသူပဲမဲ့ရေခဲအောက်မှာစီစဉ်နေတဲ့ရင်းနှွေရှိနေတဲ့သဘောဖြစ်တယ်လို့ပါမောက်ခဂျွန်ကပြောပါရယ်။မြောက်ကိုရီးယားဖက်ကရထားလန်ကာလန်တွေခင်မီတိုးတက်ပြီးတော့ခီးသွားလုံမှုအခြေအနေရွတ်သွားမဲ့ကိစ္စကနှစ်နိုင်ငံကြားအပြန်အလှန်ဆက်သွယ်ဆောင်ရွက်ဖို့တွန်းအားတွေဖြစ်စေလိမ့်မယ်လို့လည်းပါမောက်ခဂျွန်ကပြောပါရယ်။ဒီကနေ့မှာပဲမြောက်ကိုရီးယားနယ်စပ်မြို့ကေဆောင်မှာကိုရီးယားစစ်ပွဲအတွင်းကွဲကွာသွားခဲ့ရတဲ့ဆွေမျိုးတွေအမတ်တွေအစိုးရအရာရှိတွေအပြင်တခြားပြည်သူတွေစုစုပေါင်းအယောက်တရာလောက်လိုက်ပါလာတဲ့ရထားစဉ်ဆက်ရောက်ခဲ့ပါတယ်ဒီရထားပေါ်မှာကုလသမဂ္ဂတရုတ်ရုရှားမွန်ဂိုလီးယားမြောက်ကိုရီးယားကကိုယ်စားလှယ်တွေလိုက်ပါခဲ့ကြတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ
်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာတနင်္ဂနွေနေ့ကျရင်ကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုမြို့သွင်းမြို့မှာဆန့်ကျင်ထားဖို့ကြေညာလိုက်ပါတယ်နိုင်ငံမြောက်ပိုင်းကီဘူးပြည်နယ်တွေကဘင်နင်းနဲ့ဘူတန်ဘုံမျိုးနှမျိုးနဲ့အနောက်ပိုင်းမန်ဒိုမီမျိုးပြည်နယ်ကယွန်ပီမျိုးတွေမှာရွေးကောက်ပွဲတွေကိုသမရဖြစ်ရွေးကောက်တင်မြှောက်ပြီးကျန်းသစ္စာကျင်းပပြီးချိန်မလာထိဆိုင်းငံ့ထားမယ်ကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါပါဘင်နင်းနဲ့ဘူတန်ဘုံမျိုးနှမျိုးတွေအားဆိုရင်ပြီးခဲ့တဲ့ဩဂုတ်လကစလို့အီဘိုလာဗိုင်းရပ်စ်ပိုးကူးစက်မှုပြဿနာနဲ့ရင်ဆိုင်နေရတာဖြစ်ပြီးယွန်ပီမျိုးကတော့လူမျိုးရေးပြစ်ခတ်တွေနဲ့ကြုံနေရတာဖြစ်ပါတယ် နေမျိုးမျိုးစုံဗန်နီမျိုးစုံကကျေးလက်ဒေသတွေမှာမဲပေးမဲ့အစီအစဉ်တွေကိုလည်းကော်မရှင်ကဆိုင်းငံ့ခဲ့တာပါမြို့သုံးမြို့မှာရွေးကောက်ပွဲတွေကိုဆိုင်းငံ့ထားမှာဖြစ်ပေမဲ့ကျန်နေရာတွေအားလုံးမှာတော့အစီအစဉ်တိုင်းရွေးကောက်ပွဲတွေကျင်းပဖို့လည်းကော်မရှင်ကစီစဉ်ထားပါတယ်ရွေးကောက်ပွဲရလဒ်ကိုတော့ဇန်နဝါရီလ15ရက်နေ့မှာကျင်းပဖို့စီစဉ်ထားပြီးဒီနောက်3ရက်ကြာမှာလက်ရှိသမ္မတဂျိုးဆက်ကာပီလာနေရာမှာဆက်ခံမဲ့သူတူကိုတရားဝင်တာဝန်ယူနိုင်မှုလည်းစီစဉ်ထားပါတယ်သမ္မတလောင်းတူဖြစ်သူမာတင်ဖိုယူလူကတော့အီဘိုလာရောဂါကူးစက်မှုတွေကြုံနေရပေမဲ့မဲဆွယ်စည်းရုံးမှုတွေရှိနေတဲ့မြို့တွေမှာရွေးကောက်ပွဲတွေကိုဆိုင်းငံ့မဲ့ကော်မရှင်ရဲ့ညင်ညာချက်ကိုပြစ်တင်ရှုတ်ချတဲ့အကြောင်းတရင်နောက်တွေကိုပြောဆိုလိုက်ပါတယ်တင်းတင်းနေနေမှာကျင်းပမဲ့ရွေးကောက်ပွဲကိုမူလတုန်းကဒီဇင်ဘာလ23ရက်နေ့မှာကျင်းပဖို့စီစဉ်ထားခဲ့ပေမဲ့ကင်ရှာစာမြို့မှာမီးကြီးကျယ်လောင်ကျွမ်းရံကမဲပေးတဲ့စစ်ပစ္စည်းကရီးယားရေထောင်ချီဆုံးရှုံးရွာကနေရရွှေဆိုင်ထားရတာလဲအခုချိန်ထိဖြစ်ပါတယ
်ဆူဒန်နိုင်ငံမှာသမ္မတအိုမာအယ်ဘာရှာနှုတ်ထွက်ပေးဖို့သမ္မတနန်းတော်ရှိယာချစ်တဲ့ဆန္ဒပြဖို့ကြိုးစားသူလူအုပ်ထက်ကိုအဒီကယုံနေနေရဲ့ရဲတွေကအမျက်ရုံပုံနဲ့တုံးပြီးတော့ဖြိုခွဲခဲ့တာကြောင့်အခြေအနေတွေတင်မာနေပါတယ်အင်္ဂါနေ့ကဖြစ်ရကြောင်းတိတ်ဆုံးသူမရှိဘူးလို့တာဝန်ရှိသူတွေကပြောပေမဲ့မျက်မြင်သက်သေတွေကတော့လူ3ဦးထက်မနည်းအပြစ်ခံရတယ်လို့ပြောပါတယ်ဆန္ဒရိက္ခာပြက်လက်တာလောင်စာစီနှုံတက်တာနဲ့ဆူဒန်မိသားစုတိုင်းအထက်ကစားကြတဲ့ပေါင်ပေါင်ဈေးတွေတစ်ချိန်ထိုးမြင့်သက်သွားတာကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါသမ္မတအိုမာအယ်ဘာရှာကသူ့လုပ်ရအပေါ်ဝေဖန်ပြောဆိုသူတွေကိုတစ်စဖောက်တွေးဆိုပြီးသူ့ကိုထောက်ခံသူတွေကိုပြောတဲ့မင်းခွန်းထဲမှာတုံ့တုံပြောဆိုခဲ့ပါတယ်ပြည်သူပြည်သားတွေကကောက်မုံမုံနေထိုင်စားသောက်နိုင်အောင်စီးပွားရေးပြန်လည်တည်ဆောက်ရေးလှုပ်ကိုင်းသွားမယ်လို့သမ္မတဘာရှာကကတိပြုပြောဆိုထားတာပါလွန်ခဲ့တဲ့15နှစ်ကဒါဖာဒေတာမှာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့သမ္မတဘာရှာကိုနိုင်ငံတကာပြည်မှုခုံရုံး ICC ကလည်းလှူလာနေတာဖြစ်ပါတယ်
ဟုတ်ဒီဟိုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်အခြေခံပညာသင်ယူညွှန်းနှံမူလာရန်အဆင့်ဇာရိတနဲ့ပြည်သူနီတီသင်ခန်းစာမှာသကလုံးတချို့ကလူမျိုးဘာသာခွဲခြားဆက်ဆံမှုရတဲ့အဓိပ္ပာယ်တွေပါဝင်နေပြီးဒါရီဟာနိုင်ငံသားအချင်းချင်းအမုန်းတရားကိုအခြေခံတဲ့ပဋိပက္ခတွေကိုဥတီနိုင်လို့ပညာရေးစနစ်ကိုပြန်ပြီးသုံးသပ်ပေးဖို့အရက်ဖက်လူမှုအဖွဲ့အစည်းတရားချုပ်ကသမ္မတဦးဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ပညာရေးဝန်ကြီးဌာနရဲ့မူလာနန်းတင်ယိုဇာယိတနဲ့ပြည်သူနေတီသင်ခန်းစာမှာသွေးနှောခြင်းကိုငါတို့မုံလူမျိုးအညွန့်တုံးဆိုရဲ့စကားရက်ကိုထည့်သွင်းထားတဲ့အပေါ်မှာအရက်ပတ်အဖွဲ့အစည်းပေါင်းစုံကဝေဖန်ထောက်ပြကြတာပါဒါရီဟာလူမျိုးစုံနေထိုင်တဲ့နိုင်ငံမှာကလေးတွေကြားအမုန်းတရားနဲ့လူမျိုးရေးဘာသာရေးခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တယ်လို့ဆိုပြီးအရက်ပတ်အဖွဲ့အစည်းတွေနဲ့တတိပုဂ္ဂလလူပုဂ္ဂိုလ်တွေကနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့လွှတ်တော်ရေးစီကိုဒီနေ့ဒီဇင်ဘာ26ရက်နေ့စွဲနဲ့အိတ်ဖွင့်ပေးစာပေးပို့လိုက်ကြတာဖြစ်ပါတယ်ဒီလိုလူမျိုးခွဲခြားဆက်ဆံမှုတွေက1988နောက်ပိုင်းကစလို့ပုံများလာတယ်လို့ထင်ကြောင်းအရတားအစိုးရအကောင့်ထဲပေါ်နေတဲ့ Federal စနစ်နဲ့လည်းမကိုက်ညီရောတလို့ခန်းစားမိကြောင်းအင်ဂျင်မီဟိညူအမျိုးသမီးများကွန်ရက်ပြောခွင့်ရှိသူဒေါက်ကက်တလင်းသိန်းကအခုလိုပြောပါရယ
်စနစ်တကျကြီးကိုခွဲခြားသလိုဖြစ်နေလူကြီးတွေကတော့ထားပါတော့ဒါတွေကိုရင်ဆိုင်ကျော်လွန်နိုင်ပြီအခု9နှစ်ရွယ်ကလေးလေးကိုဒါတွေစတင်ပေးနေတယ်ဒီပြည်သူနီတိရောတင်ငန်းစာရောဇာရိတ်တာရောဆိုတာကတကယ်ကောင်းမွန်တဲ့ဇာရိတ်တာမျိုးတွေပေါ့အားလုံးပြောရလို့ရှိရင်ဘာသာအသီးသီးမှရှိနေတဲ့အားလုံးဟာကောင်းတဲ့အရာလေးတွေနဲ့ပူပေါင်းပြီးတော့အတူတကွဟိုကလေးငယ်လေးတွေကိုရှင်တွဲနေထိုင်နေဆိုရင်တော့သကလုံးကကြီးလုံးမာတယ်လေတဟားသာသာဖြစ်အောင်ဘလို့လေးများအပေးယူရှိအောင်ကလေးတွေကိုတင်ပေးမလဲဆိုတဲ့ဟာမျိုးဖြစ်တဲ့အချိန်မှာဟိုမျိုးချက်စိတ်တည်းရှိတာဟိုမမားပါဘူးဒါပေမဲ့နီလန်မားနေတာဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်ဖို့အတွက်ကိုအင်တိုင်းအားတိုင်းနဲ့လုပ်နေတဲ့ဒီမှာဗီဇာကြောင်းတကြောင်းလေးကလည်းအရာအလုံးကိုဖျက်ဆီးပလိုက်သလားလို့ခံစားမိတယ်ပေါ့နော
်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း၈ပုံမှန်348မှာနိုင်ငံတော်ကဘယ်နိုင်ငံသားကိုမှလူမျိုးဇာတိကိုယ်ခွေရာဘာသာယာဒူးအစဉ်တန်းရင်ကျေးမှုအမျိုးသားအမျိုးသမီးစင်ရဲချမ်းသာတို့ကိုအကြောင်းပြုပြီးခွဲခြားဆက်ဆံတာကြီးမလုပ်ရဘူးလို့ပြထန်းထားပြီးဖြစ်ပါတယ်အစိုးရအနေနဲ့တင်ယုံညွှန်းနှံ့တွေရေးဆွဲတဲ့အခါမှာဘိုးချုပ်ကိုင်မှုများနေပြီးဝိုင်းဝန်းပါဝင်ဆောင်ရွက်တဲ့အလီထာအားနေနေရဲ့အကျိုးဆက်ကလူမှုရေးပြဿနာကြီးဖြစ်လာနိုင်တယ်လို့မြင်ကြောင်းမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNEIR ရဲ့ဆရာများသမဂ္ဂတာဝန်ခံဒေါက်တာအာကာမိုးသူကပြောပါရယ်ပည
ာရေးဒီ Peace for Education for Peace ရဲ့ concept နားလည်ရတယ်ပညာရေးကဟိုနေချင်းရေးကိုတွားလို့ရတယ်အကြီးချင်းပြောင်းလဲပြည်နယ်ရေးနဲ့ကောက်တာဖော်လို့ရတယ်ဆိုတဲ့ဒီ concept ကိုတွားလို့ရှိရင်ဆိုရင်ဒီစကလုံးတုံးဆွေးမှုဖြစ်လာတယ်နော် လူမျိုးစုံနေထိုင်တဲ့ဟိုဒေသတွေမှာဘာသာရေးအခက်အခဲမျိုးရှိတယ်လူမျိုးရေးအခက်အခဲမျိုးရှိတယ်အဲ့ဒီကလေး sensitive တွေတခြားကလေးတွေရှောင်ကိုရှောင်ရတယ်ကယ်လီဖိုးနီးယားရေးဆွဲတဲ့ကောင်ဆော့ပွဲတာမျိုးဖြစ်ရအဲ့ဒါကဟိုဟိုတင်ယူညွန်းလန်းရေးဆွဲတဲ့ကောင်မှာဟိုခြေကန်ချားရမယ့်ဟာတွေဟိုဖြစ်တယ်အဲ့ဒီခြေကန်ထားရမယ့်ဟာတွေကိုသူကဟိုလက်မခံဘူးဟိုပြောမယ်ဆိုလို့ရှိရင်ငါတို့လုပ်တဲ့ဟာပဲလက်ခံရမယ်ဆိုတဲ့ယူဝါဒကကျွန်တော်တို့ wine wall လောက်ဆောင်မှု process ကို
အဆိုရအဆက်ဆက်ရဲ့မတူကွဲပြားရဲ့ခွဲခြားဆက်ဆံတဲ့ပုံစံတွေကြောင့်လူမှုအတိုင်းဝိုင်းမှာဘာသာရေးလူမှုရေးရလဒ်ဆိုရေးဖြစ်ပေါ်ခဲ့လို့ NLD အဆိုရလက်ထက်မှာပြုပြင်ပြောင်းလဲတာတွေလုပ်ဖို့လိုကြောင်းအရက်ဘတ်ဖွဲ့စည်းရေးရဲ့ပေးစာမှာဖော်ပြထားပါတယ်။ပြီးတော့အခြေခံတင်ယိုးညွှန်းတာတွေကိုလည်းငြိမ်းချမ်းရေးကိုဥတည်ရဲ့မတူညီရဲ့ကိုယ်ွယ်ယုံကြည်မှုတွေကိုတံမိုးထားဖို့ကိုလည်းအဲ့ဒီသမ္မတစီပေးရစာမှာဖော်ပြထားတာပါ။
ကိုယ်စော်ထဲ့တဲ့ရင်ပေးပို့ထားတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံစူဖန်ပူရီခရိုင်ကကြံဆိုင်ခင်းထဲမှာပျောက်သွားတဲ့ကလေးဟာသွေးရိုသားရိုသေဆုံးမှုမဟုတ်ဘူးဆိုပြီးမိဘတွေကတိုင်ကျဲဖွင့်ခဲ့ပြီးတဲ့နောက်ဆေးရုံကတော့အလောင်းကိုတကြိုပို့အတွက်မိဘတွေစီကိုဒီဇင်ဘာလ26ရက်နေ့မှာပြန်လည်အပ်နိုင်ခဲ့ပြီလို့ဆိုပါရယ်။မတ်အေးမာကသတင်းပေးပို့ထားပါရဲ့ရှင်
။စူဖန်ပူရီခရိုင်ထဲကမြန်မာရွှေပြောင်းမိသားစုရဲ့နှစ်နှစ်ရွယ်ကလေးဟာကျန်ဆိုင်ခင်းထဲမှာပျောက်ဆုံးသွားတာဟာကိုရဲမြောင်နေဖြစ်တဲ့ဒီဇင်ဘာလ25ရက်နေ့ကျမှသူ့ရဲ့အလောင်းကိုရေကန်တစ်ခုအတွင်းမှာပြန်တွေ့ခဲ့တာပါကလေးအလောင်းကိုပြန်တွေ့ခဲ့ပြီးတဲ့နောက်မှာတော့မိဘတွေကကလေးဟာသွေးရိုးသားရိုးသေဆုံးတာမဖြစ်နိုင်ဘူးဆိုပြီးရဲစခန်းမှာတိုင်ကျက်ဖွင့်ခဲ့ကြအောင်ကလေးရဲ့ကိုယ်ခန္ဓာမှာလည်းဒဏ်ရာတန်ချက်တွေရှိနေတဲ့အကြောင်းမိခင်ဖြစ်သူကပြောပါဗျာလောင
်ရမြင်ထားသူ့ရဲ့တဘောဒဏ်ရာတန်ချက်ရှိနေတယ်
ကလေးမိဘတွေပြောဆိုတာကတော့သူတို့သားလေးဟာတေယိုးတေစင်တေဆုံးသွားတယ်လို့မထင်တဲ့အကြောင်းတဘာဝတိုင်းတေတာမဟုတ်ဘူးရိုးရိုးတေတာဆိုဒီလိုမဟုတ်ဘူးအလောင်းကိုတွေ့တဲ့အချိန်မှာကလေးရဲ့ကိုခန္ဓာကခောက်နေတယ်ခြေထောက်ကနောက်ကိုလမ်းပြီးခေါင်းနှမ်းထိရောက်နေတယ်တာမန်မဟုတ်ဘူးတခုခုတော့ဖြစ်နေတယ်လို့ထင်တယ်ဆိုတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ဆေးရုံမှာကြီးကွင်းရတဲ့အခါမှာအလောင်းအနေထားကဒဏ်ရာတန်ချက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကဆိုပါတယ်ဒီဇင်ဘာလ26ရက်နေ့မှာတော့ကလေးအလောင်းကိုပြန်ပေးတာမို့သူတို့အနေနဲ့ကလေးကိုမတကြိုသေးဘူးလို့လည်းဆိုပါတယ်ကလေးတေတာရဲ့အနှဲငယ်ကြာပြီလို့ဆိုပေမဲ့ကလေးအလောင်းကတော့အပုန်နှံထွက်တာတွေအရေးတွေထွက်တာတွေမတွေ့ရဘူးလို့လည်းဆိုပါတယ်ဒီမှုနဲ့ပတ်သက်လို့သူတို့ကိုထိုင်းရှင်းနေတွေကကူညီဆောင်ရွက်ပေးနေပါတယ်ဆိုပြီးပြောဆိုသွားပါတယ်နိုင်ငံတော်တရားရေးဌာနကနေဒီအမှုအတွက်ရှင်းနေတွေကလိုက်ပါဆောင်ရွက်ပေးနေတာကြောင့်မိသားစုအနေနဲ့လည်းအမှန်တိုင်းဖြစ်စေဖို့အတွက်တိုင်ကျက်ဖွင့်ခဲ့တာဖြစ်တယ်လို့လည်းရွှေပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ်
ဥစ္စာမီလည်းညမီသားစုလည်းဒီခဏပတ်သက်မှာဟိုအမှန်တိုင်းဖြစ်အောင်ဆက်ဆံဆောင်ရွက်ပေးတာဆိုမိသားစုတော်ကိုတောင်းဆိုလိုက်ပ
ါအနာပိုင်နေဘက်ကတော့ကြံဆိုင်ခင်းတဲ့ကမြေကြီးတွေကိုတူးဆွတဲ့ထွန်ဆက်မောင်းသူထိုင်းနိုင်ငံသားတဦးကိုတန်တရားနဲ့ထက်မှန်စစ်ဆေးနေပါတယ်သူ့ကိုပြီးခဲ့တဲ့ရက်ကလည်းစစ်ဆေးမှုတွေလုပ်ခဲ့တာပါကလေးဟာစော့ကစားရင်းနဲ့ထွန်ဆက်မောင်းတဲ့သူကမတော်တဆတိုက်မိသွားရကနေအလောင်းကိုများဆက်ပြီးဖျောက်ဖျက်သလားဆိုတဲ့တန်တရားတွေရှိနေတဲ့အကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်ရှင
်ဒေါ်ရရှင်များရှင်မကြသေးခင်တုန်းကပဲလူငယ်အမှုပညာရှင်တဦးကိုမူရစေဝါလက်ဝဲတွေ့ရှိမှုနဲ့နှိရှိထောင်းနဲ့အပြစ်ပေးလိုက်တဲ့အတွက်ဝိပန်းတန်တွေထွက်ပေါ်လာနေပါတယ်။မွေးစေဝါတွေအများအများဖန်ဆီးမိနေပေမဲ့တရားခံကိုမမိတာ။ရာဇဝတ်မှုကြီးတွေကိုမဖော်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။မွေးစေဝါအပါအဝင်ရာဇဝတ်မှုတွေကြာစင်းရေးဘာတွေလှုပ်ဆောင်နိုင်မလဲစူရာတွေကိုတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-32-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီရီဒဲလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။စနေညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရခြင်း။အခုဆက်ပြီးအထူးစီစဉ်ဖြစ်တနစ်တာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးပါမယ်။ဒီနှစ်2018ခုနှစ်ဟာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအကြားထိတ်သီးတွေးဆမှုတွေနဲ့တန်တမန်ဆက်ဆံရေးတိုးတက်ကောင်းမွန်ခဲ့တဲ့သမိုင်းဝင်နှစ်တစ်နှစ်ဖြစ်ခဲ့ပါရ တရုတ်နိုင်ငံမှာတော့သမ္မတသက်တမ်းကန့်သက်ချက်ပဲဖြစ်ခဲ့တယ်လို့ရုရှားမှာလက်ရှိသမ္မတဗလာဒီမီယာပူတင်နောက်ထပ်6နှစ်သမ္မတသက်တမ်းရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာတနက်ကင်အကြမ်းဖက်မှုတွေထပ်မံကြုံခဲ့ရပြီးတနက်ပိုင်ဆိုင်မှုကန့်သက်ရေးလှုပ်ရှားမှုတွေလည်းပုံမအကောင်းလာခဲ့ပါတယ်။ထိုင်းနိုင်ငံမှာကြောက်လန့်ကူတဲ့သတင်းနှစ်ပတ်လောက်ပိတ်မိနေခဲ့တဲ့လူငယ်ဘော်လုံးသမား7ယောက်ပြန်လည်လွတ်မြောက်ခဲ့တဲ့သတင်းကမင်္ဂလာသတင်းဖြစ်ခဲ့ပေမဲ့လို့အင်ဒိုနီးရှားမှာတော့အင်အားပြင်းငလျင်နဲ့ဆူနာမီရေလိုင်းကြီးတွေကြောင့်လူတွေထောင်ထဲချီသေဆုံးခဲ့ရပါတယ်။ဒီလို2018ခုနှစ်တွင်ကြုံခဲ့ရတဲ့ကမ္ဘာတဝန်းကအခြေအနေဖြစ်ပျက်တွေကိုကိုသိန်းထိုင်ဦးနဲ့မတ်ခင်ဖြူထွေးတို့ကစူးစီးတင်ပြပေးထားပါတယ်ရှင်
။စပိန်နိုင်ငံမြောက်ပိုင်းကက်တလိုးနီးယားဒေသမှာ2019ဒီဇင်ဘာလတည်းကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းတိကျခွဲထွက်ရေလိုလားသူတွေအသာကြီးရခဲ့တယ်ဆိုပေမဲ့ဘိုးအစိုးရကCharles Puigdemont ဦးဆောင်တဲ့ကက်တလိုးနီးယားအစိုးရကိုဖျောက်ချပြီးဓာတ်ရိုက်အုပ်ချုပ်ရေးတွတ်သွင်းခဲ့ပြီးတဲ့နောက်မှာတော့2018ခုနှစ်အစပိုင်းကစလို့ကက်တလိုးနီးယားလမ်းမတွေပေါ်မှာဆရာပြဝဲကြီးအများပြပေါ်ပေါက်ခဲ့ပါတယ်။ခေါင်းဆောင် Puigdemont ပြည်ပကိုထွက်ပြေးတိမ်းဆောင်ခဲ့ရတယ်လို့ခွဲထွက်ရေးလိုလားတဲ့ခေါင်းဆောင်တွေအများပြဖန်စီထိန်သိမ်းခံခဲ့ကြတာပါ။တ
ောင်ကိုရီးယားနိုင်ငံမှာဖေဖော်ဝါရီလတည်းကျင်းပတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုမြောက်ကိုရီးယားကဆင်းပြင်းကိုယ်စားလှယ်တယောက်ခဲ့တယ်လို့အဲ့ဒီအထဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံရင်းရဲ့ညီမဖြစ်သူကင်ယိုကျွန်းလဲပါဝင်ခဲ့ပါလေအားသာပြိုင်ပွဲတွေအတွင်းမှာလဲတောင်နှမြောက်ကိုရီးယားအသင်းတွေအလံတစ်ခုတည်းရောက်မှာအတူပြိုင်ပွဲဝင်ခဲ့ကြပါလေ
ဗြိတိန်နိုင်ငံမှာနေထိုင်နေတဲ့ရုရှားစစ်ထောင်လိုက်ရဟောင်းစာဂျေးခရစ်ပန်နဲ့သမီးဖြစ်သူယူလီယာတို့ကိုပြီးခဲ့တဲ့မတ်လ၄ရက်နေ့ကဆယ်လီစပူရီမြို့ကလမ်းသွားလမ်းလာခုံတန်းတစ်ခုပေါ်မှာသတိမေ့မျောလျက်တွေ့ခဲ့ရပါတယ်အာယုံကျော်တွေကိုထိခိုက်စေတဲ့ဓာတ်ရုအစိမ့်နဲ့တိုက်ခိုက်ခံခဲ့ကြရတာပါဒါဟာရုရှားရဲ့လက်ချက်ဆိုပြီးပြူတင်ကပြစ်တင်ပြီးတော့ရုရှားဘက်ကတော့အချိန်ချင်းညင်ပါတယ်
ပြည်ထောင်စုမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပါသမ္မတသက်တမ်းကန့်သက်ချက်ကိုမလ17ရက်နေ့မှာပယ်ဖျက်လိုက်တာကြောင့်လက်ရှိသမ္မတရှီချင်းပင်အနေနဲ့ရာသက်ပန်အုပ်ချုပ်ခွင့်ရသွားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကတရုတ်ကောင်ဆောင်မော်စီတုံးကွယ်လွန်ခဲ့ခြင်းကဆက်လို့သမ္မတရှီဟာတိုင်းပြည်မှာဩဇာအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်လာခဲ့ပါတယ
်။ရုရှားနိုင်ငံမှာမတ်လ17ရက်နေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်ပဲမဲအပြတ်အသတ်နဲ့ပြန်အနိုင်ရပါတယ်။ဒါကြောင့်ကမ္ဘာအကြီးဆုံးတိုင်းပြည်ဖြစ်တဲ့ရုရှားကိုသမ္မတပူတင်နောက်ထပ်6နှစ်ဆက်ပြီးတော့အုပ်ချုပ်သွားမှာပါ။အ
ီဗီလာ29ရက်နေ့ကတောင်တန်းမြောက်ကိုရီးယားနိုင်ငံအတွက်သမိုင်းဝင်နေ့တစ်နေ့ဖြစ်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နိုင်ငံနယ်ဆက်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြတာပါ။ကိုရီးယားကျွန်းဆွေမှာငြိမ်းချမ်းရေးစာမျက်နှာသစ်စတင်ဖွင့်လှစ်နိုင်ခဲ့ပြီးနျူကလ িয়ার ကင်းမဲ့ဆုံးဖြစ်ရင်းနဲ့ကိုရီးယားစစ်ပွဲဆုံးသက်ရေးနဲ့ဆိုင်တဲ့သဘောတူညီချက်တွေကိုခေါင်းဆောင်လူလက်မှတ်ရေးထိုးခဲ့ကြပါတယ်။
ကမ္ဘာနိုင်ငံကြီးတချို့နဲ့အီရန်အကြား2015ခုနှစ်ကရယူခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကမေလ၈ရက်နေ့ကကြေညာခဲ့ပါတယ်။အရင်သမ္မတအိုဘားမားလက်ထက်ရယူခဲ့တဲ့ဒီသဘောတူစာချုပ်ဟာချို့ယွင်းချက်တွေနဲ့လက်ခံနိုင်စရာမရှိဘူးလို့ဆိုပြီးနှုတ်ထွက်ခဲ့တယ်လို့အဲဒီလိုနှုတ်ထွက်ပြီးတဲ့နောက်ပိုင်းမှာပဲအီရန်ပေါ်အရေးယူတက်ခတ်မှုတွေကိုလည်းပြန်လည်ချမှတ်ခဲ့ပါတယ်ရှင်
။အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တာဝန်သစ်ကိုဂျေရုဆလင်မြို့မှာမေလ၁၄ရက်နေ့ကတရားဝင်ဖွင့်လှစ်လိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားညင်ပေါင်းမှုတွေရှိနေတဲ့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုကြောင်းသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလထဲမှာကြေညာခဲ့ပြီးတဲ့နောက်ဒီတန်ရုံးသစ်ကိုဖွင့်လှစ်လိုက်တာပ
ါဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကဲလ်တို့မေလ19ရက်နေ့ကလက်ထပ်ခဲ့ကြပါတယ်ဝင်းစာနန်းတော်ဝန်ကြီးထဲမှာရှိတဲ့တော်ဝင်ဖျားเจ้าမှာမင်္ဂလာပွဲကိုကျင်းပခဲ့တာပါအဲ့ဒီနေ့ကမင်းသားဟယ်ရီနဲ့မေဂန်တို့ကိုတွေ့မြင်ခွင့်ရဖို့နန်းတော်ဝန်အနီးကိုလာရောက်တန်းစီကြတဲ့သူတွေထောက်တောင်းချီရှိခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဇူလ12ရက်နေ့ကစင်ကာပူနိုင်ငံမှာသမိုင်းဝင်ထိပ်သီးတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်ဆင့်လို့ရေးဆိုင်ရာအခြေခံအချက်တွေဆွေးနွေးဖို့ရည်ရွယ်ပြီးတော့တွေ့ဆုံခဲ့ကြတာပါ။အမေရိကန်အနေနဲ့မြောက်ကိုရီးယားရဲ့လုံခြုံရေးကိုအာမခံပေးဖို့သဘောတူခဲ့ကြတယ်လို့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းစင်အောင်ဆောင်ရွက်သွားဖို့သဘောတူတဲ့ပူးတဲ့ညင်ညာချက်အစောင်းကိုလည်းဆွေးနွေးပွဲအဖြစ်မှာထုတ်ပြန်ခဲ့ကြပါတယ်ရှင်
။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ဒေသမှာအမေရိကန်ပြည်ထောင်စုတဲ့တရားမဝင်ဝင်ရောက်မှုနဲ့ဖန်စီခံရသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့ခွဲပြီးတခွဲတပြားစီထိန်းသိမ်းတဲ့သမ္မတထရမ့်ရဲ့မူဝါဒကိုအများဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ပြီးတဲ့နောက်ဂျွန်လ20ရက်နေ့မှာသမ္မတကဒါကိုဆုံးသတ်လိုက်ပါတယ်
။အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းပေါ်မှာရှိတဲ့ခီလာဝေယာမီးတောင်ဟာမေလ3ရက်နေ့ကစလို့ဇွန်လလယ်လောက်အထိပောက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့ပါတယ်။မီးတောင်ပောက်ကွဲမှုကနေကောင်းကင်အထက်မီတာ1000နဲ့ချီအမြင့်အထိကိုပြာမုံတုကြီးတွေတက်သွားခဲ့ပါတယ်။
မြို့သမီးတွေကာမောင်းကွင်းဒါမြစ်ဓာတ်ရဲကမ္ဘာတစ်ခုတည်းသောနိုင်ငံဖြစ်တဲ့ဆော်ဒီအာရေဗီးယားမှာအဲ့ဒီဒါမြစ်ချက်ကိုဂျွန်လ24ရက်နေ့ကဖယ်ရှားပေးလိုက်ပါတယ်။ဒါဟာတိုင်းပြည်မှာဩဇာရှိန်ဝါကြီးတဲ့အင်ရှေ့မင်းသားမိုဟာမက်ဘင်ဆာလ်မန်ရဲ့သူ့ပြင်ပြောင်းလဲရေးလုပ်ငန်းတွေကစိတ်ပိုင်းမဖြစ်ပါတဲ့
ထိုင်းနိုင်ငံချင်းမန်ခရိုင်ကကဘာလက်ခီးသွားတွေလာရောက်လည်ပဲလေးရှိတဲ့မြောက်ကြောက်လိုက်ကူတွေကိုထိုင်းလူငယ်ဘောလုံးအသင်းကကျောင်းသားလူငယ်12ဦးနဲ့နီးပြဆရာတဦးတို့ဇွန်လ23ရက်နေ့တုန်းကသွားရောက်လည်ပဲခဲ့ကြတာမှပြန်မထွက်နိုင်ပဲဖြစ်ခဲ့ရပါတယ်သတင်းနှစ်ပတ်ကျော်အတွင်းမှာပြိမိနေခဲ့ပြီးတော့ကယ်ဆယ်ရေးအဖွဲ့တွေရဲ့ခက်ခက်ခဲခဲရှာဖွေမှုတွေကြောင့်သူတို့အားလုံးအသက်မသေပြန်လည်လွတ်မြောက်ခဲ့ကြပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်နိုင်ငံဟဲလ်စင်ကီမြို့မှာဇူလိုင်လ16ရက်နေ့ကတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုအပြီးကျင်းပတဲ့ပူရဲသင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြီးခဲ့တဲ့2016အမေရိကန်ရွေးကောက်ပွဲတွေမှာရုရှားနိုင်ငံဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမစ္စတာပူတင်ကိုအပြစ်တင်ဖို့ငင်းဆန်သွားခဲ့ပါတယ်။
ဖီယက်ဒစ်စစ်တုံးမှဖြစ်ခဲ့ပူပြီးတော့2008ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတလောက်အဖြစ်ဝင်ရောက်ရှင်းပြိုင်ခဲ့ပေမဲ့လို့သမ္မတအဖြစ်အရွေးမခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုရဲ့အထင်ကရလွှတ်တော်အမတ်ဂျွန်မက်ကိန်းဟာ August 25ရက်နေ့တုန်းကကွယ်လွန်သွားခဲ့ပါတယ်။အုံနောက်ကင်ဆာရောဂါကိုကာလအတော်ကြာခံစားခဲ့ရပြီးတဲ့နောက်အသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တာပါ
။စက်တင်ဘာလ25ရက်နေ့ကကုလသမဂ္ဂထူထောင်ညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်မင်းကွန်းပြောကြားတဲ့အချိန်ပြည်သက်ထဲကတန်တမန်တချို့ကရီမော့လောင်ပြောင်ခဲ့ကြပါလေ။သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့အားအမေရိကန်သမိုင်းမှာတခြားအစိုးရအားလုံးနှိပါတဲ့အောင်မြင်မှုတွေရခဲ့တယ်လို့ပြောဆိုနေတဲ့အချိန်ပြည်သက်ထဲကရီမော့လောင်ပြောင်ခဲ့တာဖြစ်ပြီးဒီလိုတုံ့ပြန်မယ်လို့သူ့အနေနဲ့မျှော်လင့်မထားတဲ့အကြောင်းနဲ့ကိစ္စမရှိပါဘူးဆိုပြီးတော့လေသမ္မတထရန့်ကပြောဆိုသွားခဲ့ပါလေ။
အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်သမ္မတထရန့်အဆိုပြုတဲ့ Brett Kavanaugh ဟာသူ့အပေါ်လိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်လို့တောက်သူပါမောက်ခတူဦးဖြစ်တဲ့ Christine Blasey Ford ကဆွဆွဲခဲ့တာကြောင့် September လကုန်အမေရိကန်နိုင်ငံရေးမှာဒီကိစ္စကိုလူအများအာရုံစိုက်ခဲ့ကြပါတယ်။ October လ9ရက်နေ့မှာ Kavanaugh နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ကြားသစ်စာချိတ်ဆိုခဲ့ပါတယ်ရှင်။
October လနေ့ရက်နေ့ကတော့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ Washington Post သတင်းတောက် Jamal Khashoggi ဟာတူရကီနိုင်ငံ Istanbul မြို့က Saudi ကောင်စစ်ဝင်ရုံးအတွင်းအသက်ခံလဲရပြီးအလောင်းကိုဖျောက်ဖျက်ခံခဲ့ရပါတယ်။ဒီတပ်ဖြတ်မှုမှာ Saudi နိုင်ငံရဲ့အင်ရှီမင်သား Mohammed bin Salman ကညွှန်ကြားခဲ့တာဆိုပြီးဒါကြောင့်သမ္မတထရန့်အစိုးရအနေနဲ့ပြင်းပြင်းထန်ထန်အရေးယူဖို့တောင်းဆိုခဲ့ကြတာတွေရှိပါတယ်
။ October လအတွင်းမှာပဲသမ္မတဒေါ်နယ်ထရန့်ကိုဝေဖန်ပြောဆိုသူတွေစီပောက်ကွဲစေနိုင်တဲ့ပစ္စည်းတွေပါတဲ့အထုပ်73ထုတ်ထက်မနေပေးပို့ခဲ့တယ်လို့ဆွဆွဲချက်နဲ့အသက်56နှစ်အရွယ်စီဇာဆေယော့ဆိုသူကိုအမေရိကန်လုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာစက်တင်ဘာလ28ရက်နေ့ကပြင်းအား 8.5 မဂနီကျူးရှိတဲ့ငလျင်လှုပ်ခတ်ပြီးဆူနာမီရေလိုင်းတန်တင်းခဲ့တာကြောင့်လူ1000ကျော်သေဆုံးခဲ့ပါတယ်။ကြီးမားတဲ့ဆူနာမီလိုင်းလုံးတွေဟာဆူလာဝေစီပြည်နယ်ရဲ့အချက်အချာပလူနဲ့ဒေါင်္ဂလာမျိုးတွေကိုရိုက်ခတ်ခဲ့ပြီးတခြားလူကြီး18000လောက်ဘေးဒုက္ခသည်စခန်း24ခုမှခိုလုံခဲ့ကြရပါတယ်။လက်တင်အမေရိကနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးပမ်းနေတဲ့အထောက်ထားမဲ့လူအုပ်ကြီးတွေကတချို့နိုဝင်ဘာလအတွင်းမှာပဲမက္ကဆီကိုနယ်ကြားတီဟွာနာမြို့ကိုရောက်လာပါတယ်။ဒီလူအုပ်ကြီးကိုမဟန်တားနိုင်မှုဆိုရင်အမေရိကန်မက္ကဆီကိုနယ်ဆက်ကိုပိတ်ပစ်မယ်လို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုခဲ့တယ်လို့ထောင်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်ဆက်ကိုစေလွှတ်ခဲ့ပါတယ်။အင်အား900လောက်ရှိတဲ့လူအုပ်ကြီးကနေဆက်ကိုဖျက်ပြီးအမေရိကန်ဘက်ကိုဝင်မှုကြိုးစားခဲ့ရမှာမက္ဆီကိုရဲတပ်ဖွဲ့ကမတားဆီးနိုင်ခဲ့တာကြောင့်အမေရိကန်နယ်ကြားဆောင်တပ်ဖွဲ့တွေကနိုဝင်ဘာလနောက်ဆုံးပတ်ထဲမှာပဲမျက်ရည်ဘုံတွေသုံးပစ်ခတ်ဟန်တားခဲ့ပါတယ်
။နိုဝင်ဘာလအတွင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းဒေသတွေမှာဒီပြိုင်နဲ့လောင်နေတဲ့တော်မီဟာသမိုင်းမှာအဆိုးအဝါးဆုံးလောင်ကျွမ်းတဲ့တော်မီဖြစ်ပြီးတော့သေဆုံးသူ88ယောက်ထိရှိခဲ့ပါတယ်။မီးကြောင်လူနှစ်သိန်းကျော်ဘေးလွရာပျောက်ရွှေ့ခဲ့ရပြီးနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားမင်းသမီးတွေနဲ့အမှုပညာရှင်တွေရဲ့အိုးအိမ်တချို့လည်းပျက်စီးခဲ့ပါရဲ့ရှင်
။နိုဝင်ဘာလ17ရက်နေ့မှာပဲပြင်သစ်နိုင်ငံဘာရီမြို့မှာကျင်းပတဲ့ပထမကမ္ဘာစစ်ပြီးဆုံးခြင်းရာပြည့်အခမ်းအနားကိုကမ္ဘာခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။စစ်ရဲ့သင်္ကန်းစာကိုဒီနေ့ခေတ်မှာရယူနိုင်မှုရည်ရွယ်တယ်လို့ဥရောပခေါင်းဆောင်တွေကပြောပါတယ်။ဒီသတင်းတွေကတော့2018ခုနှစ်အတွင်းထူးခြားတဲ့အများစိတ်ဝင်စားတဲ့သတင်းတွေဖြစ်ခဲ့ပါလိမ့်ခင်ဗျာ။
ကိုသိန်းထိုင်ဦးနဲ့မခင်ဖြူထွေးတို့ပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00 ကနေ 9:00 အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုတော့လိုင်းဒို 19 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ 19.25 နဲ့ 32 တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာမွေကြိုက်ခံရပြီဆိုရင်အသက်သေဆုံးမှုနဲ့နာတာရှည်ရောဂါဖြစ်မှုရာဂိုင်းနှုံများတာကြောင့်မွေကြိုက်မခံရအောင်သတိပြုကာကွယ်ထားသင့်တဲ့အကြောင်းနဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်တဲ့အခါမှာ
အတိတ်ရာရှိရှိနဲ့ချင့်ချိန်မှုရှိတဲ့အကောင့်မြင်ဝါကလောက်ပဲသူကဖြစ်နေလဲပါ cautious optimism
တစ်ဖက်သက်အပြည့်ရဆဲရေးပဲလဲပါလဲဆိုရဲပေါ်တိုင်းရင်းနိုင်ငံရေးလိလာတုံသက်သူစိုင်းဝန်ဆိုင်တဲ့ဥကြောဇန်သားတို့ဆွေးနွေးတုံသက်ချက်ကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့ဒီတစ်ပတ်လူထုနဲ့ကျန်းမာရေးကဏ္ဍမှာနားဆင်ရမှာကမွေကြိုက်ခံရသူအရေးအတွက်နည်းပြီးမွေစိတ်ဖြည့်ဆည်းတွေလည်းရှိတယ်ဆိုပေမဲ့မွေကြိုက်ခံရပြီးဆိုရင်အသက်သေဆုံးမှုနဲ့နာတာရှည်ရောဂါဖြစ်ပွားမှုရာဂိုင်းနှုန်းတွေများတာကြောင့်မွေရည်ရည်နီးစပ်တဲ့နေရာဒေသတွေမှာရဘာလေးရှိနဲ့ရဘာချီရှိတွေကိုအသုံးပြုပြီးမွေကြိုက်မခံရအောင်သတိပြုကာကွယ်ထားတဲ့အကြောင်းကိုဒေါက်တာတန်းစောကတင်ပြပေးထားပါတယ်ရှင
်ကျေးလက်ဒေသတွေမှာနေထိုင်တဲ့လယ်သမားတွေငါးဖက်လူသားတွေနဲ့တောင်ယာဆိုင်ပြုတဲ့သူတွေဟာမွေအန်နေနဲ့နှိစက်တဲ့သူတွေဖြစ်ပါတယ်တနိုင်ငံလုံးတိုင်းတာနဲ့ကြည့်မယ်ဆိုရင်နှစ်စဉ်မွေကြိုက်ခံရတဲ့သူဥယေဟာအရေးအတွက်မများဘူးလို့ယူဆလို့ရပေမယ့်မွေကြိုက်ခံရတဲ့အခါအသက်သေဆုံးတဲ့ရာဂိုင်းနှုန်းကတော့မြန်မာနေဆဲပဲဖြစ်ပါတယ်မွေကြိုက်ခံရပြီဆိုရင်အသက်သေဆုံးမှုတွေဟာရာဂိုင်းနှုန်းဘလောက်ထိရှိနိုင်ပါလဲလို့မေးကြည့်တဲ့အခါ Epidemiologist တဦးဖြစ်သူဒေါက်တာတော်အောင်မာကအခုလိုပြောပါတယ်
မြန်မာ snake bite project ပေါ့နော်မပြီးမှရှိနေတယ်ပေါ့အဲ့အဲ့ဒီရဲ့ဒီ powerpoint presentation ပေါ့ဒါလေးက website ထဲမှာ download လုပ်ကြည့်လို့ရပါတယ်အဲ့ဒီမှာရေးထားပါတယ်ဟလာ officially at least 14,000 cases and more than 1,000 deaths per year ဆိုတော့တစ်နှစ်ကိုလူတစ်ထောင်ထက်မကပိုပြီးတော့သေဆုံးမှုတွေရှိနေတယ်လို့ဒါခန့်မှန်းလို့ရတယ်ပေါ့နော်တခါခုပြီးခဲ့တဲ့ပေါ့နော်ဒီ article စတစ်ခုထဲမှာဆိုလို့ရှိရင်နော်ဖော်ပြထားတာကနော်ကြောက်စဲနဲ့မတရားမြို့နယ်တွေမှာမွေရနေရနဲ့ပတ်သက်ပြီးတော့လေ့လာတယ်ပေါ့နော်အဲ့တော့အဲ့ဒီလေ့လာတဲ့အခါမှာလေအင်ဂျီပေါင်း 4200 နဲ့ 86 လေ့လာလိုက်တယ်ဆိုတော့အဲ့ဒီမှာတွေ့ရှိချက်အရဆိုလို့ရှိရင်တစ်နှစ်တစ်နှစ်မှာအဲ့ဒီဒေတာမှာလူတစ်သိန်းမှာဆိုလို့ရှိရင်116ယောက်ကမွေကြိုက်ခံရတဲ့အန္တရာယ်မှာရှိနေတယ်ဆိုတာတွေ့ရတယ်ပေါ့နော
်ဆေးရုံတွေမှာမွေစိတ်ဖြည့်စိတ်ထိုးလို့ရတယ်ဆိုပေမဲ့မွေကြိုက်ခံရတဲ့နေရာကနေမွေစိတ်ဖြည့်စိတ်ရှိတဲ့နေရာကိုရောက်အောင်တည်ယူပို့ဆောင်တဲ့နေရာမှာနှောင့်နှေးကြံ့ကြာမှုတွေရှိနိုင်ပါတယ်အချိန်နှောင့်နှေးကြံ့ကြာမှုတွေရှိပြီးမှမွေစိတ်ဖြည့်စိတ်ထုခံရမယ်ဆိုရင်အသက်အန္တရာယ်ကြုံတွေ့ဖို့ရာဂိုင်းနှုန်းများတော့မှာဖြစ်ပါတယ်အသက်အန္တရာယ်ကနေလွတ်မြောက်ခဲ့မယ်ဆိုရင်လည်းကြောက်ကက်ပျက်စီးတာလိုမျိုးနာတာရှည်ရောဂါတွေကိုဖြစ်ပေါ်ခံစားရနိုင်တာကြောင့်မွေကြိုက်မခံရဘူးကောပိုပြီးဂရုစိုက်တဲ့နယ်လို့ဒေါက်တာတော်အောင်မာကပြောပါတယ
်မွေကြိုက်ခံရတဲ့သူကနော်မွေစိတ်ဖြည့်စိတ်ကိုဘယ်အချိန်မှာထိုးရတာလဲဝင်သွားတဲ့မွေစိတ်ပမာဏကဘယ်လောက်များတယ်လဲအဲ့ပေါ်မှာမူတည်ပါတယ်နော်မွေရအကိုက်ခံရပြီးခံရချင်းမှာချက်ချင်းဆေးထိုးတာမဟုတ်ပါဘူးအချိန်ကာလတစ်ခုတော့သူကစောင့်ရတယ်လीနော်ဘာကြောင့်လဲအဲ့ဒီဆေးရုံကိုရောက်ဖို့အတွက်ကိုဒီလူနာကိုတည်သွားရမယ်နော်အဲ့ဒီခါမှာလမ်းခရီးမှာဘယ်လိုတည်မလဲနော်နောက်တစ်ခါအဲ့ဒီလိုအချက်လက်တွေပေါ်မှာမူတည်ပြီးတော့မှအသက်အန္တရာယ်ကလွတ်မြောက်တယ်မလွတ်မြောက်ဘူးပေါ့တစ်ခါကြိုက်တဲ့နေရာပေါ်မှာလည်းတစ်ခါမူတည်ပါတယ်ခြေထောက်ကတော့အများဆုံးကြိုက်တယ်သို့တော်လည်းပဲခုနကလိုလက်မှာကြိုက်သလားဥမာဥကောင်းလိုနေရာမျိုးမှာကြိုက်သလားအဲ့ဒီပေါ်မှာမူတည်ပြီးတော့လည်းမွေစိတ်ဖြည့်စည်ဘလောက်ရတယ်မရဘူးပေါ်မှာမူတည်ပါတယ်နောက်တစ်ခါမွေစိတ်ဖြည့်စည်ရတော့တကယ်အလုံးလောက်ပေါ့နော်ဟိုအချိန်ကြီးပြည့်အောင်ထိုးနိုင်သလားပေါ့နော်အဲ့ဒီအချက်တွေပေါ်မှာလည်းမူတည်တယ်အဲ့တော့အချိန်ကာလနဲ့မွေစိတ်ရဲ့ပမာဏပေါ်မှာမူတည်ပြီးတော့ဒီလူဟာအသက်ရှင်မရှင်ပေါ့နော်ဒါလေးကစဉ်းစားလို့ရပါတယ်နောက်တစ်ခုကဥမာကြောက်ကက်လိုဟာမျိုးထိခိုက်သွားပြီဆိုလို့ရှိရင်เนาะအသက်ရှင်သည်ဆိုသည်တန်အောင်တော့မှာပဲပြန်ပြီးတော့ဟိုကြောက်ကက်ဆေးကြောတဲ့ dialysis ပြန်လုပ်ရတာမျိုးပေါ့เนาะဆိုရင်အဲ့ဒီက ဟိုအသက်အန္တရာယ်ကမရှိသည့်တိုင်အောင်တော့မှာပဲဒီလူနာအတွက်ကအများကြီးဟိုရေရှည်မှာနာတာဟိုပါတော့ထိခိုက်နေနာမှုတွေအများကြီးဖြစ်နိုင်ပါတယ
်ကျေးလက်ဒေသနေလေသမားတွေငါးဖန်သမားတွေနဲ့တောင်ရဦးကြီးတွေအနေနဲ့မွေရန်ရဲကိုပေါ့ပေါ့ဆက်ဆက်သဘောမထားပဲမကိုက်မခံရအောင်သတိပြုပြီးနေထိုင်ကြရမှာပါလုပ်ငန်းကုန်မရောက်တဲ့အချိန်တွေမှာရာဘာလိုက်အိတ်ရှင်နဲ့ရာဘာဖနက်တွေကိုဝစ်ဆင်အသုံးပြုခြင်းဟာမွေရန်ရဲကိုကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ဒေါက်တာတော်အောင်မာကပြောပါတယ်
ဒီမွေရန်ရဲကာကွယ်တဲ့ဖနက်ကိုပေါ့နော်ဟိုလူတိုင်းပေါ့နော်ဖြစ်နိုင်ရင်ဒီမွေရှိတဲ့နေရာကိုသွားတဲ့သူတိုင်းစီးစေချင်ပါတယ်နော်အဲ့တော့အဲ့ဒီဟိုကိုယ့်ရဲ့ channel မှာပဲရှင်းရှင်းမွေဒေတာမှာပဲမွေရှိတဲ့အရက်ဒေတာကိုပဲသွားသွားဘယ်လိုနေရာကိုပဲသွားသွားစီးပါနော်အလှလည်းပဲစီးပါအကျန်းလည်းပဲစီးပါအလှစီးပဲဖြစ်ဖြစ်အကျန်းစီးပဲဖြစ်ဖြစ်မိမိရဲ့ကိုယ်တိုင်းရဲ့မိမိရဲ့အသက်အန္တရာယ်ကိုလည်းကာကွယ်ပါမိမိရဲ့မိသားစုနောက်တစ်ခါမိမိရဲ့တငယ်ချင်းပြီးတဲ့အခါမှာမိမိရဲ့အလုပ်သမားလုံသမားလဲသမားเนาะကိုယ့်ရဲ့စိုက်ပျိုးရေးလုပ်ငန်းမွေးမြူရေးလုပ်ငန်းမှာရှိနေတဲ့ဒီအလုပ်သမားတွေကိုလည်းပဲဒီမွေးအန္တရာယ်ကာကွယ်တဲ့ဖနက်နဲ့ကာကွယ်ပေးပါ
မွေးအန္တရာယ်ကာကွယ်တဲ့လက်အိတ်နဲ့ဖနက်တွေကိုဝစ်ဆင်အသုံးပြုထားတယ်ဆိုပေမဲ့လည်းမွေးနဲ့ထိတွေ့တိုက်ခိုက်မှုရှိခဲ့ပဲဆိုရင်မွေးစိတ်ထိတွေ့ဝင်ရောက်မှုရှိမရှိဆိုတာကိုစေယုံမှာပြသစစ်ဆေးမှုခံယူသင့်တယ်လို့ဒေါက်တာတော်အောင်မာကအကြံပေးပါတယ
်ဒီဖနက်စီးထားတာပဲဆိုပြီးတော့မွေးပေါက်လည်းပဲစေယုံသွားစရာမလိုတော့ဘူးလို့အဲ့လိုတော့လည်းမယူဆစေချင်ပါဘူးနော်ဒီဖနက်စီးထားတယ်မှန်တယ်အတိုင်းတာထိတော်တော်များများကာကွယ်တယ်နော်အဲ့ဒီလိုကာကွယ်တယ်ဆိုတော့လည်းပဲမွေးပေါက်ခံရတယ်ဆိုလို့ရှိရင်တော့နော်မွေးပေါက်ခံရတဲ့အစိတ်ကတကယ်ဝင်နေမဝင်ဘူးဘလို့အနေထားရှိလဲမရှိဘူးဆိုတဲ့ဟာကိုသိနိုင်ဖို့အတွက်ကတော့ဒီနီးစက်ရဆေးုံဆေးကမ်းမှာတဆင့်ကျန်းမာရေးဝန်ထမ်းနေစီမှာတွားပြီးတော့ပေါ့နော်ဟိုစမ်းသပ်မှုလေးတို့တော့ခံယူစေခြင်းနဲ့နော်စောက်ရှောက်မှုလေးတို့တော့ခံယူစေခြင်းပါတယ်လို့
မွေးကိုက်ခံရသူအရေးအတွက်နေပြီးမွေးစိတ်ဖြစ်စေတွေလည်းရှိနေတယ်ဆိုပေမဲ့မွေးကိုက်ခံရပြီဆိုရင်အသက်တည်ဆုံးမှုနဲ့နာတာရှည်ရောဂါဖြစ်မှုရာဂိုင်းနှုန်းတွေများတာကြောင့်မွေးရန်ရဲ့နှီးစက်တဲ့နေရာဒေသတွေမှာရာဘာလက်အိတ်ရှည်နဲ့ရာဘာချေအိတ်ရှည်တွေကိုအသုံးပြုပြီးမွေးကိုက်မခံရအောင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့အခုမြမရေးသုံးသက်ချက်ကိုနှားဆင်ရပါမယ်။မြောက်ပိုင်းဖွဲ့ရီလို့ခေါ်တဲ့တိုင်းရင်းသားလက်နက်ကင်သုံးဘွဲ့နဲ့လီလာခွဲအပြစ်ခတ်ရက်ဆဲထားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကကြေညာလိုက်တဲ့ကိစ္စကိုဝေဖန်ဆန်းစစ်သူတချို့ကကြိုဆိုကြပေမဲ့တတိထားစောင့်ကြည့်ခြင်းတဲ့သဘောရှိနေကြပါတယ်။ဘာကြောင့်မှလဲ။တိုင်းရင်းနိုင်ငံရေးလီလာသုံးသက်သူဆိုင်းဝန်ဆိုင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်တင်ပြထားပါတယ်ရှင်။
ဆိုင်ဝန်ဆိုင်ခင်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကတပ်မတော်ကမြောက်ပိုင်းအဖွဲ့၃ဘွဲ့ဖြစ်တဲ့ DNLA ရဲ့ကုကန်ရဲ့ AA ရခိုင်အဖွဲ့ရဲ့အဲ့ဒီအဖွဲ့တွေနဲ့အပြစ်ခတ်ရစဲရေးကြီးညာပါတယ်တစ်ဖက်သက်ကြီးညာတယ်သူတို့ကလေးလာခွဲရစဲထားမယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုင်ဝန်ဆိုင်ကြိုးဆိုပါသလားခင်ဗျာ
ကြိုးဆိုတယ်ခင်ဗျာဒါပေမဲ့အဲ့ဒီအချိန်တော့ကျွန်တော်တို့ကဒီပိုင်းခြားအကန့်အသတ်တွေရှိတယ်ဆိုတော့မတည်တဲ့အချိန်မှာကျွန်တော်တို့ကြိုးဆိုအဲ့နောက်ပိုင်းကျတော့တော်လိုင်းအဖွဲ့အစည်းတွေရောတခြားလူတွေကလည်းထောက်ပြတာဒါတော့တိတ်ပြီးဟိုစားပေါ့အတီတရားရှိရှိနဲ့ချင့်ချိန်မှုရှိတဲ့အကောင့်မြေဝါကလောက်ပဲသူကဖြစ်နေတယ်ပါ cautious optimism ပေါ့တကယ်လို့ကဒီရာဂန်နေတော့ဒီ optimism နဲ့မချင်တဲ့ဦးရဲ့ဒီတော့တုံတက်တာ
ဆိုပထမတစ်ချက်ကတော့ဒီတပ်မတော်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာအပိုင်း9 6 9ဆိုတဲ့နေရာမှာဘာမလို့ရဘာမလို့ရဆိုကန်တတ်ထားတဲ့စီကံတွေအများကြီးပါပါတယ်ဆိုတော့အထက်အပိုင်း9 6 9ပါဖြစ်စဉ်ဖြစ်ရများပေါ်ပေါက်လာပါကတပ်မတော်အနေဖြင့်လွှတ်သူတို့တားဆီးဆောင်ရွက်သွားမည်ဖြစ်ပါသည်လို့ရေးထားတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သံပြရှိရတယ်ဆိုတော့ဆိုင်ဝင်ဆိုင်ကတော့ဒီကိစ္စကိုအဓိကထောက်ပြလိုတာလားခင်ဗျာ
အဲ့လားကိုထောက်ပြဖို့သူကလိုတယ်။ဘာကြောင့်လဲဆိုတော့တို့ကပြောသလိုလုပ်ရင်လုပ်မလုပ်လို့ရှိရင်တော့ကျွန်တော်တို့ကခင်ဗျားတို့ချက်မိုးရမယ်။ဆိုတဲ့ပုံစံမျိုးနဲ့သူကလာတဲ့ခါကျတော့ reconciliation ပေါ့ဗျာ။ပြန်လဲပေါက်ဆက်တဲ့အနေအထားမျိုးထက်ဖြည့်ဖြည့်တဲ့အနေအထားမျိုးတော့ရောက်သွားတယ်။အဲ့ဒါကြောင့်ကျွန်တော်ချက်တာဖိတ်ပြီးတော့ကောင်းလာတဲ့တရင်ပေးဖို့ပေးနေတော့မဟုတ်ဘူးလို့ကျွန်တော်ချက်တာ
။တစ်ဖက်သက်အပေါ်စီးနဲ့လက်လိမ်ချိုးပြီးတော့ခိုင်းထားတဲ့သဘောဖြစ်နေတဲ့ဆိုသဘောပေါ့။
အဲ့ဒီပုံစံမျိုးတော့ပေါက်နေ
တယ်ဒါပေမဲ့23ရက်နေ့မှာအဲ့ဒီအဖွဲ့သုံးဘွဲကတုံ့ပြန်ပြီးတော့သူတို့ဟာဒီဟာကိုကျူးဆွေးတယ်ဆိုပြီးတော့ကြေညာကြတယ်ထုတ်တယ်ခင်ဗျာ
ဟုတ်တယ်ခင်ဗျာသူကအဲ့ဒီပထမအောင်ဆုံးကြေညာချက်ကထုတ်တယ်ဒီနောက်ပိုင်းကျတော့သူကအကုန်လုံးပါမယ်ပဲသူကဖြစ်လာရော အဲ့လိုဖြစ်လာတဲ့အထက် Northern Alliance ကလည်းထုတ်တယ်ဗျာ။နောက်ပြီး SPNCC ကလည်းထုတ်တယ်ဗျာ။နောက်ပြီးအီလဝစစ်တပ်အနေနဲ့သူတို့ကထုတ်တယ်။အဲ့ဒါအပြင်ကို SSPB တို့ KNU တို့နောက်ပြီး KN အဲ့ဒီတော်လိုင်းအဖွဲ့အစည်းတွေကလည်းသူတို့ကဒီလုံးအတိုင်းအတာနဲ့သူကပြစ်ခတ်ရက်စဲမှုမဟုတ်တဲ့အတွက်ကြောင့်မို့လားအမြင်မူရဖို့ခေးနေတယ်လို့ပြောရတာတော့ထောက်ပြတယ
်။နောက်တစ်ခုအဲ့ဒီသူတို့ကျင်ညာတဲ့အဖွဲ့၃ဘွဲ့မှာသူသဖြင့် AA ရခိုင်အဖွဲ့နဲ့ပတ်သက်နေတဲ့ရခိုင်ပြည်ဘက်မှာအပြစ်ခတ်ရဆက်မဆွဲကြမပါဘူး။ဒီကိစ္စကိုလည်းလူတွေကစံစရာရှိကြတယ်ခင်ဗျာ
။အဲ့ဒါကိုအဓိကအားဖြင့်ကျွန်တော်တို့ကတန်တရားရှိတာ။ကျွန်တော်တို့ဒီမကောက်အဲ့ဒီဟိုလက်နက်ကင်တော်လိုင်းအဖွဲ့စီရလို့လည်းအဲ့ဒါကိုပဲသူကထောက်ပြတယ်။တပြည်တော်အတိုင်းအတာနဲ့အပြစ်ခတ်ရဆက်ရမလုပ်ဘဲနဲ့ကွက်တိကွက်ကြားတဏျာမှာတိုက်တဏျာမှာကြတော့စိတ်စိတ်ရဆဲဆိုအဲ့လိုလုံနေလုံလုံနေလို့ကတော့ကျွန်တော်တို့ကဒီငင်းငယ်ကြီးဖြစ်စေရအောင်မြင်မှာမဟုတ်ဘူးလို့တော့အဲ့လိုအားလုံးတမထောက်ကြတယ်ကျွန်တော်လည်းဒီလိုမြင်တာပဲ
တချို့သုံးသပ်သူတွေကအေးအေးကအဲ့ဒီရခိုင်ဘက်မှာတချို့နယ်မြေတွေကိုစိမ့်ပိုက်ဖားနိုင်တော့အဲ့ဒီဟာကိုအစည်းအမပြုလိုက်ရတယ်လို့ဖြစ်သွားမှာဆိုလို့တမန်တော်ဘက်ကဒါကိုချင်းချင်းပြီးတော့လုံနေရလို့ပြောကြတယ်
မှန်တယ်လို့ကျွန်တော်ပြောရမယ်။ဘာလို့လဲဆိုတော့ AA ရအဲ့ဒီရခိုင်ပြည်တဲ့ကမှမထိုးပေါက်ခဲ့ဘူးတော့အခုထိုးပေါက်ဝင်ရောက်တာတော့တို့ကလုံးဝမချိုက်ဘူးအတိအမှမပြုချင်ဘူး။အဲ့ဒါကြောင့်မို့အဲ့ဒီဒေတာတွေကိုတို့ကအပြည့်အခက်ရစေးဒီဒေတာတွေတို့မထည့်ချင်ဘူးဆိုတဲ့ပုံစံမျိုးတို့ကအဲ့လိုညီထားမျိုးတို့တော်တော်လုံးတဲ့ပုံစံတို့ကပေါက်တယ်။အရင်ပြောရလို့ရှင်တော့ဗျာအဲ့ဒီဟိုစီရစီရရပြင်ဆင်ပြီးတော့သူတို့အတာစီရနိုင်မလားလို့ထင်တယ်ထင်တဲ့ပုံစံမျိုးမျိုးသူတို့လက်လုပ်တယ်ကျွန်တော်ပြောလို့ရတယ
်နောက်တစ်ခုကဒီအပြစ်ခတ်ရဆေးရေးကြီးညာတာဟာကာကွယ်ရေးဦးစီးချုပ်ကထုတ်ပြန်တာဖြစ်နေတယ်အရင်တုန်းကဦးသိန်းစင်လက်ထက်ကတော့သမ္မတကထုတ်ပြန်ခဲ့တာဖြစ်တယ်ဒီကိစ္စကိုလည်းလူတွေကစံသရားရှိကြတယ်အဲ့ဒါကဘလို့အရေးကြီးလို့လဲခင်ဗျာစစ်တပ်ကထုတ်ပြန်လိုက်လို့မရဘူးလားတမန်တော်ကာကွယ်ရေးဦးစီးချုပ်ကသူကတိုက်နေတာမပြစ်တော့ဘူးအပြစ်ခတ်ရဆက်မယ်ဆိုပြီးတော့ကာကွယ်ရေးဦးစီးချုပ်ကကြီးညာတာနဲ့ပတ်သက်ပြီးတော့ဘာကြောင့်များလူတွေစံစရာရှိနေကြတာလဲဒီကိစ္စက
ရေဘူးရအပြင်ပြစ်ခတ်ရဆေးရီလို့ဒီညီညာကြီးအစီအစဉ်လို့သွားလို့ရမှာဟုတ်အခုတော့အစိုးရလုပ်တာဆက်စစ်တပ်လုပ်တာဆိုတော့ပုံစံမျိုးတော့ပေါက်တာပေါ့
အခုကျွန်တော်တို့ကအဲ့ပြစ်ခတ်ရဆေးရီညီညာချက်ထုတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထောက်ပြဝေဖန်နေရတယ်ကျွန်တော်တကယ်စီးကျင်တာကတော့ဒီလိုအပြစ်ခတ်ရဆေးထားတဲ့ကာလလေးလခွဲလို့ပြောတယ်ဒီကာလအတွင်းမှာနှစ်ဖက်ညီညာရေးတွဲဆောင်ဆွေးနွေးမှုတွေလုပ်မယ်ထင်ပါတယ်ဘလောက်ထိရှိကိုရွေးနိုင်တယ်လဲဆိုတာကိုကျွန်တော်အဓိကသိချင်တာဖြစ်ပါတယ်။ဆိုင်ဝန်ဆိုင်ဘယ်လိုခံမှန်းပါလဲဘယ်လိုသုံးသပ်မိလဲ
။ဆက်စင်တာတမတော်ရဲ့အမြင်ကသူတို့အပ္ပမဟုတ်ရင်းနဲ့ဆက်ပေါ်လေသူတို့ကညာထားပြီးညာပြီးတော့အခုတစ်ဖွဲ့စီတစ်ဖွဲ့စီနဲ့သူကပိုင်လဲဆိုတာသူလုပ်တယ်လား။အဲ့ဒါလုပ်ပြီးတဲ့နောက်ပိုင်းမှာ NCA လက်မှတ်ထိုးရမယ်။လက်မှတ်ထိုးပြီးမှတန်တဲ့ဟာတွေဆက်လုပ်မယ်ဆိုပြီးဒီတမတော်ဘက်ကဒီလိုပုံစံတော့ဆက်ထားတယ်။ဒါနဲ့လက်မထိုးဘူးလူရင်းဒီရဲ့အဖွဲ့ရဲ့အဲ့ဒီတမတော်စဉ်းစားဖို့စဉ်းစားမိမျိုးလည်းတော့မစဉ်းစားဘူး။သူတို့စဉ်းစားတာပထမဆုံးအပြစ်ရမယ်ရပြီးလို့ရှိရင်ဒီနိုင်ငံရေးဟုတ်တော့ဗျာ political dialogue framework ဒီကိုသူတို့ရဲ့သဘောကျပြနိုင်မှသူတို့လက်မထိုးမယ်ဆိုတဲ့ပုံစံမျိုးနဲ့တော့လာ။ဆိုတော့ကျောင်းထဲမှာသူတို့လှုပ်ကျင်တဲ့ပန်းတန်းအဲ့လိုတိုတိုတူတဲ့ပုံမှာပေါ့အဲ့ဒါတောင်မှကျွန်တော်ထင်တာနည်းနည်းတော့ဖြစ်ခဲ့မယ
်ဒါပေမဲ့ DNC ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေလည်းအများကြီး10ဘွဲလောက်ရှိနေပြီဆိုတော့အဲ့ဒီတိုင်းရင်းသားတွေလက်မှတ်ထိုးခဲ့တာကိုကျွန်တော်မှားတယ်လို့ပြောလို့ရမလားအခုသူတို့စိတ်တိုင်းမကြလို့ NC ကိုလက်မှတ်မထိုးဘူးပြောနေတဲ့အဖွဲ့တွေကိုပြန်ပြီးစောရတက်မယ်ဆိုရင်ဟူလူတွေလက်မှတ်ထိုးထားတာပဲအရင်10ဘွဲလောက်တော့မှာ
လက်မထိုးရတဲ့လူတွေကိုယ်တိုင်ကလက်မထိုးမိတာမှားများမှားနေလားဆိုတော့ပုံစံမျိုးရှိတဲ့အတွက်ကြောင့်မို့ CNU ကလည်းကျွန်တော်တို့ခဏပြီးထက်ထိုင်မယ်ဆိုပြီးသူကပြောတာပေါ့အဲ့ဒီ RCSS ကလည်းသူကအခါပေါင်း560လောက်တူတော့ပြစ်နေခန့်နေကြတဲ့ခါကျတော့လက်မထိုးထိုးနေတန်းလာနေပြစ်နေတယ်ခန့်နေကြတဲ့ခါကျတော့ကျွန်တော်တို့ GNC ပေါ့ Fire Joint Monitoring ဟို meeting ပဲတော့မတက်ဘူးဆိုပြီးသူကထွက်ထိုင်အဲ့လိုထွက်ထိုင်လိုက်လက်တဲ့အတွက်ကြောင့် NCA ကြီးရတော့ရပ်သွားတာသူတို့ကကျတော့လက်မထိုးထားတဲ့လူတွေကိုယ်တိုင်ကသူတို့ ထုံမိထုံမကြီးများဖြစ်နေကြလားဆိုတာသက်ကမပြောရင်တမယ်ပဲသူကကျန်တော့လား
နောက်တစ်ခုကကျန်တဲ့နိုင်ငံတွေအခုကမ္ဘာမှာဗမာပြည်ပြည်ပင်းစကားရောစိတ်ဆက်တန်းရှယ်အလားတူသွားပဲလက်တင်အမေရိကမှာကိုလံဘီယာမြန်မာပြည်ကသမ္မတကဆင်းသက်ပြီးတော့သူတို့နိုင်ငံရေးပါတီစုတော်ဝင်ပြီးခဲ့တယ်ဒါတကယ့်ကိုလူအဖွဲ့အစည်းတစ်ခုလုံးကိုအခြေခံပြီးဖြစ်နေတာပဲအဲ့မှာလည်းပဲဘိန်းတွေနဲ့မူရီဆေဝါအဓိကကုကင်းတွေလုတ်ပြီးတော့ဖြစ်လာခဲ့တာအဲ့လိုဆင်းသက်နိုင်တာတွေ့ရတယ်မြန်မာပြည်နဲ့နှိုင်းယှဉ်ပြီးများစိုင်းဝင်ဆိုင်စဉ်းစားမိသလားကျွန်တော်တို့ကဘာကြောင့်ပူခက်နေရလဲအဲ့
ဒါကျွန်တော်ပူခက်နေရတာတိုင်းပြည်ကသူမာတီအက်နစ်ဆိုသူလူမျိုးပေါင်းစုံစုပေါင်းနေတိုင်းနေတယ်ဆိုတော့အတိတရားကိုတို့ကအပြည့်အဝလက်မခံနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီအတွေ့အခေါ်အယူဆပိုင်းအပိုင်းအရာအဲအုပ်ချုပ်သူလူသားစားပဲကသူမှားနေတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကစိတ်ဆက်တိုးလို့မရတာဖြစ်တာဒီလူမျိုးကြီးဖြစ်တဲ့ပမာလူမျိုးကတခြားလူမျိုးတွေပေါ်မှာဒီလိုမေးမှုမေးမှုရမယ်ဆိုတော့အတွေ့အခေါ်ကသူကမဖြန့်နိုင်တဲ့အခါကျတော့နိုင်ငံရေးကြီးကကျွန်တော်တို့နှိစပ်ဖို့အတွက်ဒီမှာမှခက်ခဲတယ်ကျွန်တော်ဆန္ဒအဲ့ဒါအဓိကတက်ပလန်ကိုကျွန်တော်ထင်တာ
အဲ့တော့အဲ့အမျိုးသားရေးစိတ်ဓာတ်ပေါ့တိုင်းရင်းသားတွေဘက်ကလည်း ethnic nationalism ဟာလည်းပဲအခုခါမှာပူပြီးတော့မြင်မာလာတဲ့အချိန်ဟုံးပြင်းထန်လာတယ်လို့ဆိုရင်မှတ်မယ်မဟုတ်ဘူးထင်တယ်စိုင်းဝန်ဆိုင်သတိပြုမိပါလား
ဒါကကမ္ဘာအခြေအနေအတိုင်းအတာရသူက ethnic အမျိုးသားကြီးအခန်းကဏ္ဍသူကအချိန်ဟုံးသူကမြင့်လာတော့ကျွန်တော်တို့ချမ်းပြည်မှာဆိုလို့ရှိရင်အိုးရောဝါရောအဲ့ဒီအပေါ်မှာသူကအကုန်လုံးတော့ရိုက်ခတ်ပြီးပန်းအောင်လို့ပါတော့သူတို့ကလည်းအဲကိုပိုင်ပြည်နယ်လူကျင်နာတို့ဘာလို့ညာတို့တာတွေဖြစ်လာတော့ရှိပြီသားတိုင်းသားလူမျိုးကြီးခုနှစ်မျိုးကလည်းအကုန်လုံးဟိုဒီကိုပိုင်ကြားသားငွေလူကျင်နဲ့ကျွန်တော်တို့ဘယ်လိုလုပ်ပြီးအဖြေဆမ်းလဲဆိုတဲ့ဥစ္စာကြတော့ပထမအဦးဆုံးဒီလိုအတိုင်းအတာနဲ့အမြင်ဉာဏ်ရည်တို့ရပြီးမှတာနဲ့ဟာရင်ကျွန်တော်တို့ကအစ်စ်စီဖြေလျှော့ယူအောင်ပါဦးနည်းနည်းလေးပို့ပြီးတော့အရှုပ်ထွေးမယ
်ဟုတ်တယ်ကျွန်တော်တခုစဉ်းစားမိတာကစစ်စစ်ပြည်နောက်တက်လာတဲ့စစ်အစိုးရကအဲ့ခါစစ်စစ်မှာတိုင်းရင်းသားတွေဖက်ဒရယ်ပြည်ထောင်စုတောင်းဆိုတဲ့ကိစ္စတွေပို့ပြီးတော့ကျေပြန့်လာတော့မင်းတို့လောက်တောင်တောင်းနေတာလူမျိုးခုနှစ်မျိုးနဲ့မကြဘူးက153မျိုး154မျိုးရှိရဆိုပြီးတော့သူတို့တမင်တကာများအရောဆွတ်ပေးခဲ့လေသလားလို့ကျွန်တော်စံသယရှိတယ်စိုင်းဝန်ဆိုင်သတိပြုမိလာတာကို
အစ်ကျော်သားကပြောတယ်လို့ပါပဲကျွန်တော်ထင်တာတော့ဗမာအစိုးရလူဒန်းစားဟောအဲ့အထူးသဖြင့်စစ်တပ်ကပေါ့လေအဲ့လို ethnic group ပေါ့နော်လူမျိုးတွေပုံထောက်ပွားလာအောင်တကယ်လုပ်တယ်လို့ကျွန်တော်ကယူဆတယ်။ကျန
်ဆိုတော့အတိုင်းသားတွေကလည်းအဲ့သူတို့အကွက်စင်ပေးရဲ့အတိုင်းဆက်ပြီးတော့သွားနေရမယ်ဆိုရင်စစ်မှန်တဲ့ပြည်တော်စုတာတူညီမျှတဲ့ပြည်တော်စုဖြစ်လာပြီကတော့အတော့ကိုလှမ်းဝေးသွားပြီဆိုတဲ့သဘောတွေ့နေရပါတယ်စိတ်မကောင်းစရာပဲပေါ့
ကျွန်တော်ထင်တော့ဘယ်လောက်ကြည့်လဲမဆိုးဘူးနဲ့တူပါလေအဓိကအရေးကြီးတာဒီ main idea ဖြစ်တဲ့အဲဒီဗမာအစိုးရလူသားကသွားတမိုင်းကိုမမငန်ငန်သူမြင်တတ်မယ်လက်ခံမယ်ဆိုလို့ရှိရင်တော့နောက်ပြီးအမျိုးအမည်ရှိမယ်ဆိုလို့ရှိရင်တော့ဌာနဟာရသွားသွားလွယ်သွားနိုင်မှာလား
ကျောစန်တရဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါရှင
်အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လိုချင်တဲ့ဆိုရင် VOE မြမပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုရက်လိပ်စာကိုစာရေးသားနိုင်ကြပါရဲ့ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။
ဆက်ဆက်ပြီးတော့ကိုရန်တိုင်းစူးစီးတင်ပြပေးထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်မန်ချက်စတာယူနိုက်တက်ကပေါ်တူဂီနီးပြမော်ရီညိုကိုဖြုတ်လိုက်ပြီးတော့ယာယီနီးပြဆောဆာခန့်လိုက်တယ်ပေါ့လေဆိုမော်ရီညိုကိုဖြုတ်လိုက်တဲ့အပေါ်မှာကိုဇော်မျိုးသားရဲ့အမြင်ကိုပထမဆုံးသိကြပါတယ်ဒီဆုံးဖြတ်ချက်မှန်သလား
ဆုံးဖြတ်ချက်မှန်လားဆိုတော့သူ့ရဲ့ကျင်းကျင်းစမ်းသောင်းရေးဒီပိုင်းအတားထားပေါ်ပြန်လက်ရှိဖြစ်နေတဲ့ဟိုမန်ကြီးရဲ့လက်တော်ဖြစ်နေတဲ့အနေအထားကြီးရကြည့်နေတယ်လို့ရှိရင်တော့ဒီမော်ရင်းယူအနေနဲ့ကဒီမန်ကြီးရဲ့မဖြစ်မနေလမ်းခွဲသွားတာပဲဟိုအကောင်းဆုံးလို့ပြောတော့ပြန်
မော်ရီညိုလက်ထက်ဒီအသင်းအောင်မြင်မှုမရခဲ့တဲ့ဥစ္စာရဲ့အဓိကအကြောင်းဆိုရင်ရောဘာလို့ဆိုမလဲ
မော်ရီညိုမန်ယူမှာကံကြရတဲ့ကာလအတွင်းမှာကျွန်တော်ဒီပေါက်ကံပြီးလို့ရှိရတာအောင်မြင်လို့မိကြတာဟုတ်ဟိုမန်ယူပြိဿတ်ရောဘုတ်ခဲအောင်ကလက်ခံခြင်းဒီဖြစ်ပြီးလက်ခံခြင်းဒီဖြစ်ပြီးလက်ခံရတယ်ဒီလိုလည်းမန်ယူမှာမော်ရီညိုဘာကြောင့်ယာဒူးကထုတ်ပယ်ခံရတဲ့အဖြစ်ဖြစ်သွားရလဲဆိုတာကိုလည်းအဲဒီပြိတ္တတွေနဲ့အဲနိုင်တာဝန်ရှိသူတွေနဲ့အချိန်မှန်ရှာနိုင်လို့လိုတယ်။အဲ့လိုမှမဟုတ်ဘူးလို့ရှိရင်တော့နိုင်ယူတင်းရဲ့ရှေ့လာလာကဒေဒီကြပဲလာလာကောင်းဖို့တော့တိတ်မရှိဘူးလို့ကျွန်တော်အဲ့လိုပဲတင်းနေတယ်။အဓိကတော့မိုင်းကြီးကပါဝင်နေတဲ့တချို့သောကစားသမားတွေဟာဟို professional မပြီးတော့နဲ့ပညာပြခြင်းနဲ့သဘောမျိုးလေးတွေရှိနေတဲ့ကြတော့မိုင်းကြီးဘုတ်ဖွဲ့ကဒီနားလေပြီးတော့အေးရောက်လာတဲ့မိသားရဲ့ဩဃအောက်မှာအဲ့ဒီကစားသမားတွေနာခံအောင်ဘယ်လိုလုပ်မလဲဆိုတာတော်လေးရေးပါတယ်ဆိုကျွန်တော်အဲ့လိုပဲမော်ရီညိုမန်ယူမီဒီယာအဖြစ်ကအထုတ်ခံရတာသူ့ရဲ့အားနည်းချက်က90ရာခိုင်နှုန်းလို့ရှိရင်ကစားသမားတွေရဲ့အားနည်းချက်က300ရာခိုင်နှုန်းပါဝင်နေတယ်လို့ကျွန်တော်အဲ့လိုပဲပြောနေတ
ယ်အင်္ဂလန်ကဘောလုံးဝေဖန်သူတွေကလည်းသုံးသပ်ကြတယ်ဒီကစားသမားတွေကဒီမော်ရီညိုလက်ထက်မှာအမကစားကြတော့ဘောဟိုကစားခြင်းလို့မကစားခြင်းလို့ကစားနေကြတယ်ဆိုတဲ့ဟာမျိုးလည်းပြောသွားတယ်ဒါပေမဲ့ဒီမန်ချက်စတာယူနိုက်တက်ကအခုယာယီနီးပြsocial ကိုထပ်လိုက်ပြီးတော့ cardiff နဲ့ပွဲမှာကြတော့ဒီကစားသမားတွေရဲ့ခြေစွမ်းကတမျိုးဖြစ်သွားအဲ့ဒီအပေါ်မှာမလို့မြင်လဲ
အဲ cardiff လိုအင်းမျိုးငါးခုခုနဲ့နိုင်တော့တကစားသမားတွေကတော့ကောင်းလို့တော်တော်လေးလေးကောင်းပါတယ်အဲ့ဒီကလူချင်းနဲ့နိုင်ပြီးဒီမှာဒီ classic ကွယ်ပြောင်းနေလဲဒီ1 2အတူလေးတွေပြီးပြင်းသွားတဲ့ကိုယ်နဲ့ကိုယ်သူကိုပါပြီးတော့တော်တော်ကိုဟိုမယူဟိုတရားပြင်ကြီးကြီးတွေအတွက်ကတော့ဝမ်းမြောက်ပြရပါဗျာဒီလိုလေးဒီနောက်ပိုင်းဘောလုံးဆိုင်ဆိုတော့ဆရာတို့ရတယ်မီဒီယာတွေရောက်လာလို့ရှိရင်သူတို့ကတော့ကစားပြမှာပဲကစားပြမှာဆိုလင်းငါးပွဲလောက်ကစားပြမယ်ပြီးရရင်အကျေးဆန်းတာလေးဒါမှမဟုတ်အကျေးဆန်းတာလေးတွေလာပြီးတော့အချင်းပြေးတဲ့အခါကျတော့လေဒီမှာပြောလို့ကျွန်တော်မောင်းဟိုပညာပေးကိုဆက်ပြီးတော့ပညာပေးမဲ့ကစားသမားတော့ပညာပေးတဲ့ကစားသမားအဖြစ်ပဲဆက်ရှိနေမှာပေါ့ဒါလေးကိုဘလူးကန်တန်လဲဆိုတော့ဟိုရောက်လာတဲ့မီဒီယာရဲ့အသေးအုံနဲ့တပါပုံပါပဲတော်လေးမူတည်ကြပါစေ။ဒီမှာဒီကနေ့ကလည်းမော်ရီကိုလည်းအောင်ပါသူတို့ကစားတော့ပြကြလို့ပဲယူလိုပါလို့အောင်မြင်မှုရရတယ်ပေါ့ပြရတယ်။သူတို့ပြောလို့ရင်သူတော့ဟိုစာတိကိုငါးခုတူနဲ့နိုင်ရည်ရုံနဲ့ဒီကစားသမားတွေအချိုးပြောင်းသွားပြီးဒီကစားသမားတွေရောဟိုလမ်းကြောင်းမှာမရောက်လာဘူးလို့တော့ဟိုတုံးသက်လို့တော့မဖြစ်နိုင်ဘူးပေါ့ပြရတယ်။သူတို့ကတော့သူစားပထမဆုံးကြံနေတဲ့ပုံမှာတော်လေးကစားတော့ကြလို့လည်းငါးခုတူနဲ့နိုင်တာပေါ့။သူတော့ဒါကိုအတူယူတော့မရသေးဘူးလို့ကျွန်တော်အခုအတင်းနဲ့ပြပါနည်းနည်းလေး sorry တယ်လေ
အခုမေယူက social ကိုယာယီနီးပြခန့်လိုက်တဲ့အပေါ်မှာရောဘယ်လိုသဘောရလဲ
ယာယီနီးပြပြောင်းနေတယ်လို့ရှိရင်သူကတာဒါဟိုပန်နေလို့ပြောမှန်တယ်ဆိုတာနဲ့ကျွန်တော်တို့ဒီနီးပြပြောင်းလဲလုပ်လိုက်တဲ့အချိန်ကတော်တော်လေးတန်ကြန်မှုရှိတယ်လို့သူကမောပြတယ်ဘာလို့လဲဆိုတော့ယာယီနဲ့နီးပြဆုံးနှစ်ပြင်းဖြစ်တဲ့ချက်စီးနဲ့အပြင်နဲ့ကျွန်တော်တို့ရှင်းမှတ်စီပွားတယ်ဆိုတော့ပွဲစဉ်စရာအရာကြည့်တယ်လို့ရှိရင်နိုင်ကလက်ရှိအချိန်ကမန်ယူကနိုင်ငံရေးရဖို့အတွက်ကိုအကောင်းဆုံးအချိန်ပြာပြည့်ကြကာလအလွန်ရောက်တဲ့အချိန်မှာကျွန်တော်ဒီအာဆင်နယ်ချေစီးနဲ့မန်ယူနဲ့ကဒီပွဲစဉ်စရာအရာကြည့်နေကြတယ်မန်ယူကဒါလေးသူရောရမှတ်ပို့ပြီးတော့ပြင်းပြောင်းသွားနိုင်တဲ့အလူသားပေါ့ဗျာ။ဒါပေမဲ့အဲ့လိုအခြေအနေမျိုးမှာကျန်တဲ့ဆက်ပြင်းရတဲ့ခြေတွန်းကြနေတဲ့အချိန်မှာဒီဒီမှာဒီကအပြောင်းအလဲလုပ်လိုက်တာကတော့အင်မတန်နိုင်ငံနဲ့လုံရက်လို့ပဲကျွန်တော်တို့အဲ့လိုပဲဟိုတုံးမဲ့လို့ပါပဲ။ဟိုကစားပုံကတော့မော်ရီကိုလက်ထက်နဲ့နိုင်ရည်ကြီးအများကြီးပြောင်းလဲလာတယ်လို့ပြောရမှာပေါ့ပြောင်းလဲလာတာတော့ဒီကတိုးတက်လာတယ်လို့ကျွန်တော်ပြောဘူးပြောင်းလဲလာတယ်လို့ပြောရမှာပေါ့ကိုယ့်ရဲ့ဒိနာမြေကြီးနဲ့ပြိတက်တူနဲ့တာဝန်ရှိသူတွေနဲ့တော့ပြေးရှားလို့လူကြအဖြစ်ခံလိုက်တာဒီကားရဲ့ပွဲမှာပြရတဲ့ခွင့်ရကိုကြည့်ပြီးတော့ဒီကျေလက်နှစ်သိကြလို့လည်းကျွန်တော်လည်းပြင်နေချင်ပါတယ
်ဟုတ်ကဲ့
ဒီတော့ပြမင်းချင်းချုပ်ပြီးပြန်ကြည့်ရမယ်ဆိုရင်တော့အချိန်သာရတော့အမတန်မှန်ရမှုရှိပါတယ်ဒီလိုလည်းကျွင်းချင်းနေသားတွေကတော့တော်တော်လေးကိုဟိုပြောလို့တော့မရသေးဘူးပေါ့ဒါပေမဲ့မော်ရီညိုလက်ထက်ကလည်းနှိုင်းရှင်နဲ့ကလေးရှိရတော့ကစားသမားတွေရဲ့ပုံမှန်ကအများကြီးကျောင်းလာတယ်လို့ကျွန်တော်အဲ့လိုပဲပြောနေတယ်။အ
ဲမန်ချက်စတာယူနိုက်တက်ကအခုဒီမော်ရီညိုနေရာမှာဆက်ခံဖို့အတွက်အမြဲတမ်းနီးပြတယောက်ကိုမခန့်မနဲ့ယာယီနီးပြဆိုပြီးတော့ပဲဆိုးရှောက်ခန့်လိုက်တယ်။ဆိုတော့ ဒီနေရာအတွက်ကိုရောဒီအမြဲတမ်းခန့်သွားဖို့အတွက်ကိုရောဘသူကိုခန့်တင်တယ်လို့မြင်လဲအခုကတော့ဒီပိုချက်တီနိုကိုလည်းပြောနေကြတယ်ဇီဒန်ကိုလည်းတော်တော်လေးပြောနေကြတယ်ဆိုတော့ဘသူလာမယ်လို့ထင်လဲဘသူလာတင်တယ်လို့ထင်လဲ
ပထမဦးဆုံးတော့ပိတ်တော့မကြည့်တဲ့ကစားသမားတွေပေါ့ဗျာဟိုကိုကိုကြာကြီးလို့ထင်နေတဲ့ကစားသမားတွေဟိုကင်ကယ်ဖို့အတွက်ဆိုရင်တော့ကျွန်တော်ဒီဇီဒန်ပေါ့ဒီနေ့ရအောင်ဇီဒန်ကဒါမှယူတဲ့အထိုက်တင်လုပ်ကြီးရလို့ပြောရမှာပေါ့ပြည့်ရည်ကြီးပါဆရာလဲဟိုအထွေထွေပြောရမှာလို့ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ဒီဟိုရဲလို့ဒီရဲမှာချန်ပီယံလိကလာကိုတက်ရအောင်ဆန်းတော်နိုင်တာပါညာအားရှိတယ်ပေါ့။ပြီးတော့ကစားသမားတွေသူကလဲကိုယ့်ရဲ့အောင်မြင်မှုရတဲ့လူကိုယ့်ရဲ့ပို့ပြီးတော့ကျန်းကျင်တဲ့လူကိုယ့်ရဲ့ပို့ပြီးတော့ဟိုထူးချွန်တဲ့လူမျိုးတွေမှာလည်းနည်းနည်းလေးစားချစ်ချင်ပြီးတော့ကြောက်ရွံ့ကြတာလေ။ပြီးတော့ဒီချက်နဲ့နိုင်ရှင်ပြီးတော့ပြည်နယ်လူကြီးနဲ့ကျွန်တော်တို့ဒီဒီကကြီးဒီကကအတင်းတော်လို့မှာလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်။ဒီကတော့ဟိုသူ့ရဲ့နီးပြီးကနီးစနစ်တွေဆိုတာပဲ။ကစားသမားတွေပေါ့ဩလာညောင်းဖို့ရပြည်နယ်လို့ဆိုရင်ဒီဒီမိုင်းကိုလာနေလို့ပြင်းပြင်းနေနေကြရမှာဒီကကလာပြီးအဲမှာရှိတဲ့ကစားသမားတွေမင်းပါလဲငါပါလဲဆိုတာလုပ်ပြနိုင်တဲ့လူကြောင့်ဖြစ်တယ်။အဲကျွန်တော်ကတော့ဒီကန်းပါဆိုတဲ့အတင်းတော်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်။လာမယ်လို့ရောထင်လား။ဘသူရောက်မယ်လို့ထင်လဲ။
အဲဒါမဲ့လို့ဒီကောင်ကဒီကောင်ကပြောလို့အပေးကြီးရောလိုရပါတော့ဆရာအပေးကြီးကဒီလာမယ်ဘီကိုခေါ်ပြီးတော့ဒီဒဏ်ရာမှာတတိယကားတူးကျင်နေပေါ့အမဒီကောင်ကတော့ဘယ်လိုလုပ်ချင်လဲပေါ့ဒါမျိုးတွေအပေးကြီးတွေတဲ့လို့ကြည့်ရင်တော့လာမှာပါနောက်တစ်ခုကမိုင်းဆိုရလဲဟိုကြားလို့ပြီးတဲ့အချိန်ဒီကောင်ကမဩဃာနာအကြီးဆုံးဘောလုံးကြီးတွေကတခုပါဝင်လေပြိတ္တအများဆုံးဆရာဆက်မတူရမျိုးရလဲအဖြစ်ဟိုအဖြစ်ဒီအဖြစ်နဲ့အညီမှာပတ်ချလို့ပြီးနေရဲ့ကလေးဒီမျိုးတော့ဘယ်လိုလူကြမှန်းနေရမကန်ရင်လည်းလူကလည်းလူကရှိတာတော့ဒီလိုလည်းအသေးကြီးတော့နည်းနည်းပြီးတော့လူရမယ့်သဘောလေးကိုရှိတာဟုတ်ဥမာတိုက်စစ်တိုင်းမှာဒီကားကမှပြင်ရောပြင်ပြီးခေါ်ရင်လည်းဒါမျိုးတော့နည်းနည်းခေါ်ပြီးဖို့အတွက်တတိယမျိုးတွေတော့ပြင်လာပါပါလာလို့တော့နေမှာမဟုတ်ပါဘူးဒီလိုလည်းလက်ရှိကစားသမားဆက်တော့နည်းနည်းပြီးပုံပြီးထူးနေတဲ့ကစားသမားတတိယမျိုးကြီးကတော့ခေါ်ပြီးမှလည်းအခြေပြနိုင်တယ်လို့ကျွန်တော်အလိုပဲပြောနေပါတယ်
အကစားကလောင်ရှင်ကိုစော်မျိုးတန်ကိုကိုရနိုင်ကဆက်သွယ်မြင်းမြန်းထားတာပါရှင်ဒီကနေ့အတွက်ပတ်စင်ကနာတွေကတော့ဒီလောက်ပါပဲရှင်အခုတော့အစီအစဉ်တွေအဆုံးသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လူယုံကပြောပြပေးပါအောင်ရှင
်အမေရိကန်နယ်စပ်လွန်ညွေးအနာဝင်နေထင်းထင်းထားစဉ်ထပ်မံသိဆုံးသွားတဲ့ဂွါတီမာလာနိုင်ငံကကလေးအတွက်မိသားစုတွေနဲ့မိတ်ဆွေတွေဝမ်းနည်းပူဆွေးနေပါတယ်တက္ကနနေရွေမင်းကလင်းရဲ့တူကိုဂေါတီမာလာကခြေရွာတစ်ခုမှာတကြိုးခဲ့တဲ့ခရစ်စမတ်နေ့ညတကောင်းကျော်အချိန်မှာပဲအသက်၈နှစ်အရွယ်ဖိလစ်ကွန်မက်စ်အလွန်ဆိုကလည်းနယူးမက္ကဆီကိုပြည်နယ်ကစစ်ရုံပေါ်မှာထပ်မံထိဆုံးသွားခဲ့တာပါအမေရိကန်စုရဲ့ရန်ရဲလက်ပတ်မှုတချို့ရက်ဆိုင်ထားဒီနေ့ဆိုရင်တော့၅ရက်တိရှိလာပါပြီဒါပေမဲ့လည်းစုရဲ့ရန်ရဲပြန်လဲလက်ပတ်နိုင်ရေးအတွက်အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးတောင်းထားတဲ့အတိုင်း budget မရခဲ့လို့ရှိရင်တော့ပြန်ဖွင့်ပေးဖို့မှမဟုတ်တဲ့အကြောင်းသမ္မတတော်နဲ့ Trump ကမနေ့ကအမေရိကန်တပ်ဖွဲ့ဝင်တွေကို video WhatsApp နှုတ်ဆက်စကားပြောချိန်မှာလည်းထည့်သွင်းပြောကြားသွားပါတယ်။ tsunami ရေလဲနေကြောင်ပြီးခဲ့တဲ့သတင်းပတ်သက်လူပေါင်း429ယောက်သေဆုံးသွားတဲ့ Indonesia နိုင်ငံအနောက်ပိုင်းကအလံဝေးတဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးကြိုးပမ်းမှုတွေဟာမိုးပြင်းထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေကြုံနေရပါတယ်။မုတ်တဲ့တန်းစွာရွာသွန်းမှုတွေကြောင့်လမ်းတွေဖြတ်တန်းသွားလာလို့မရနိုင်တဲ့အဖြစ်ဖြစ်နေရပြီးဆယ်ရန်နေရာကြီးတွေနဲ့အရေးပေါ်အကူအညီပေးရဖို့သွားတဲ့ရင်နှန်းတွေလည်းခီးမဆက်နိုင်ပဲဖြစ်နေရတဲ့အတွက်အရေးပေါ်ထောက်ပံ့တွေပေးနိုင်မှုနဲ့ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်မှုအာဏာပိုင်တွေကရရင်တွေကိုဆစ်လုပေးနေရပါတယ်ဂျပန်နိုင်ငံကရှင်းနေတဲ့စီးပွားဖြင့်ဝီလငါဖမ်းဆီးမှုတွေပြန်လည်ဆက်တင်တော့မှာဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်ဝီလငါဖမ်းဆီးမှုကိုဆန့်ကျင်နေရတဲ့နိုင်ငံတွေပတ်ဝန်းကျင်ရေလှုပ်ရှားသူတွေနဲ့ဆက်စုနှစ်နဲ့ချီခြေတင်ဖြစ်နေတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီရိုဆူဂါကဒီကနေ့ဖော်ထုတ်နေမှာပဲကြေညာလိုက်တာဖြစ်ပါတယ်
။တရင်ချင်းချက်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Folaric ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.